Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် POA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မတ်လ14ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ242551နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါလက်ရှိကျင့်သုံးနေတဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုပြင်ဆင်မယ်ဆိုရင်နောက်နှစ်အတွင်းအမေရိကန်ပြည်သူ14သန်းလောက်ကျမ်းမာရေးအာမခံဆုံးရှုံးရမယ်လို့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရုံကပြောဆိုလိုက်ပါတယ်ဥရောပသမ္မဂတွေကဗီတင်နှုတ်ထွက်ရေးလုပ်ငန်းစဉ်ကိုဒီလကုန်မှာစမယ်လို့ဝန်ကြီးချုပ်မေကဒီကနေ့လွှတ်တော်ကိုပြောပါတယ်စင်ကာပူဝါရဲဝန်ကြီးကိုချောက်တောင်ရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုတော့ဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့နေ့ကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်မွန်ပြည်နယ်ကဆောက်လို့ဆဲစံလွင်မြစ်ပေါ်ကတရားကိုကိုချော့အောင်စံတရားလို့နာမည်ပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်လိုက်တဲ့တရင်မှာကြားဖို့ရှိရတော့
တိုင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာသင်္ကေတရရှိနေမယ်တွေ့နေလားမွန်ရင်းနာမည်ရှိတယ်တို့ကိုချော့အောင်စံနာမည်ကွန်ပျူတာနဲ့ခြားနေရတယ်များကြီးမြောက်များစွာရှိနေပါတယ်
ချောင်းဆောင်ဒေတာခန်တူပါရှင်အပြည့်စုံကိုတော့မကြခင်တင်ပြတော့မှာပါဒါအပြင်လုံချုံရေးကြောင်ရွက်ကပွဲကျင်းပခွင့်မရခဲ့တဲ့မန်ရှူမြို့နယ်ကရွာတွေမှာလာမဲ့ကြဖြာရွက်ကပွဲအတွင်မြန်မာအစိုးရတပ်နဲ့ရဲတို့ကိုအဝင်မခံမှုပါကြောင့်တောင်းဆိုရတဲ့လဲဆိုတဲ့တဲ့နဲ့တိုက်ကြီးငလင်နောက်ဆက်တွဲအခြေအနေနဲ့အတူအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ပထမဆုံးအာရှခီးစင်မှာဘာကြောင့်တဲ့င်းထောက်တွေလိုက်ပါခွင့်မပေးရတာလဲဆိုတာတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တရက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါအခုတော့ဒီကနေ့ညထိတ်တန့်ရောက်တဲ့င်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုမှာလက်ရှိကျင့်သုံးနေတဲ့ Obamacare လို့လူသိများတဲ့အခချင်းငွေတက်တာတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုထားတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုလိုက်မယ်ဆိုရင်လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအာမခံဆုံးရှုံးချလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစရုံကပြောဆိုလိုက်ပါတယ်သမ္မတဟောင်းဘရက်ကိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအလုံးစုံပြန်လည်ပြင်ဆင်မဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲဂရိကဝတ်ကိုအကောင့်ထဲဖော်ရမှာကြတဲ့မဲ့ကုန်ကျစရိတ်များပတ်သက်ပြီးအစိုးရခန်းစားတစ်ဆောင်ကိုပါတီဆွဲခင်တဲ့လွှတ်တော်ဆန်ရဘတ်ဂျက်အသုံးစရုံကတင်းနှင်းလာနေကထုတ်ပြန်တာပါလက်ရှိကျန်းမာရေးစောင့်ရှောက်မှုစနစ်ကဈေးကြည့်ပြီးလူတွေကိုကျန်းမာရေးအာမခံမဝယ်မနည်းရစနစ်ဖြစ်တာကြောင့်မတရားဘူးလို့သမ္မတထရန့်နဲ့ Republican တွေကပြောဆိုတာဖြစ်ပါတယ် Republican တို့တင်သွင်းတဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုအတည်ပြုမယ်ဆိုရင်တော့2018ခုနှစ်အရောက်မှာကျန်းမာရေးအာမခံမရှိသူ14သန်းကနေ41သန်းလောက်ထိမြင့်လာမယ်လို့ CBO အစိုးရခန်းစားကဖော်ပြပါတယ်။2026ခုနှစ်အရောက်မှာအာမခံမရှိသူ52သန်းထိဖြစ်လာနိုင်တယ်လို့ထောက်ပြပြီး Obamacare ကိုဆက်ပြီးကျင့်သုံးမယ်ဆိုရင်တော့အာမခံမရှိသူထပ်ဝက်ရောကြမှာဖြစ်ပြီး28သန်းလောက်ပဲရှိမှာလို့ဖော်ပြတာပါ။2010ခုနှစ်ကစတင်ခဲ့တဲ့သမ္မတ Obamacare ရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကအရင်ကကျန်းမာရေးအာမခံမရှိသူတန်း20ထုကိုအာမခံတွေရရှိစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်က2019-2026ခုနှစ်ကြားဗဟိုအစိုးရရဲ့လုံငွေပြမှုကိုဒေါ်လာ338ဘီလီယံအထိရှော့ချပေးနိုင်မှာဖြစ်တယ်လို့လည်း CBO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ကာလရုံးကသမ္မတဒေါ်နယ်ထရန့်နေထိုင်ခဲ့တဲ့နယူးယောက်မြို့က Trump Tower ရဲ့ဖုန်းတွေကိုအဲဒီချိန်ကသမ္မတ Barack Obama ကကြားတက်နားထောင်ခဲ့တယ်လို့သမ္မတ Trump ဆဆွဲခဲ့တာနဲ့ပတ်သက်လို့လွှတ်တော်စွန့်စည်ကော်မတီတွေကအထောက်အထားပေးဖို့တောင်းဆိုထားတာကိုအချိန်ထပ်ပေးဖို့တရားရေးဌာနကချက်ပြီးတော့တောင်းဆိုလိုက်ပါတယ်။သမ္မတ Trump က Twitter လူမှုကွန်ရက်ပေါ်မှာဒီလအစောပိုင်းကရေးသားဆဆွဲခဲ့ပေမဲ့တက်သေးထောက်ထားတော့မပြနိုင်ခဲ့ပါဘူး။ Mr. Obama ကိုယ်တိုင်ဖုန်းတွေကိုခိုးနှောက်ထောင်တယ်လို့သမ္မတ Trump ကဆိုလိုတာမဟုတ်ကြောင်းအင်ပြီးတော့ပြောခွင့်ရရှောင်းစပိုက်ဆာကလည်းတင်းလာနေမှာပြောခဲ့ပါတယ်သမ္မတ Trump က Twitter မှာအတိအကျဆက်ဆွဲပြောဆိုခဲ့တာအတွက်သူ့မှာတက်တည်ပြကြာမရှိပါဘူးလို့အင်ပြီးတော့အကြံပေးတယောက်ဖြစ်တဲ့ Kellyanne Conway ကလည်းတင်းလာနေရဲ့အစောပိုင်းကပြောခဲ့ပါတယ်တက်တည်အထောက်အထားပြဖို့သူ့လို့မဟုတ်ဘူးလို့ CNN နဲ့မင်းမြင့်ကဲမှာ Miss Conway ကပြောခဲ့တာပါဒါကြောင့်ဒီစုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တာပါလို့လည်းသူကပြောပါရယ်သမ္မတ Trump ကဆွဆွဲပြောဆိုခဲ့တယ်လို့ဖုံးကြားဖြတ်ခိုးနားထောင်ခံရတယ်ဆိုတာနဲ့ပတ်သက်လို့အင်ပီရိုကရောထောက်လိုင်းအကြီးကဲတွေကပါတသက်အထောက်အထားတစုံတရာမပြနိုင်ကြသေးပါဘူးသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရသူကတော့ဒါဟာမမှန်ကန်တဲ့ပြောဆိုမှုသာဖြစ်တယ်လို့တုံ့ပြန်ခဲ့ပါရယ်ဆွဆွဲခဲ့မှုကိုတသက်ပြနိုင်မယ့်အထောက်အထားတွေကိုတနည်းလာနေနောက်ဆုံးထားတင်ပြဖို့အတွက်အောက်လွတ်တော်ထောက်လိုင်းရကော်မတီကနောက်ဆုံးအချိန်ဖြစ်သတ်မှတ်ပေးထားတာဖြစ်ပါရယ်ခင်ဗျာ
ဥယောပသမ္မဂတေကနေပြည်ထောင်ငံနှုတ်ထွက်ရေးလုပ်ငန်းစဉ်ကိုအခုမလကုန်ပိုင်းမှာစတင်မယ်လို့ဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်ကိုဒီကနေ့ပြောဆိုလိုက်ပါတယ်။ဥယောပသမ္မဂတေကနေပြည်ထောင်ငံနှုတ်ထွက်ရေးလွှတ်တော်အမှတ်တွင်မနေ့ကအတည်ပြုပေးခဲ့ပြီးတဲ့နောက်ဒီကနေ့မှာဝန်ကြီးချုပ်ကဒီလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလွှတ်တော်မှာမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။
တူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမဂ္ဂရဲ့ကန့်ကွက်မှုကိုတူရကီကပယ်ချလိုက်ပါတယ်။နယ်သာလန်ဆိုရအနေနဲ့တူရကီနိုင်ငံသားရဲ့ဝန်ကြီးကိုနယ်သာလန်နိုင်ငံနဲ့ဝင်ခွင့်မပေးခဲ့တဲ့အပြင်နောက်ထပ်ဝန်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူစုဝေးပွဲတွေမလုပ်နိုင်အောင်ဟန်တားတဲ့အနေနဲ့တိုင်းပြည်တွေကနေနှင်ခဲ့တာကြောင့်နယ်သာလန်နိုင်ငံကိုနာဇီတွေလိုပြုမှုသူအဖြစ်တူရကီသမ္မတရီကစ်ချစ်ထေအာရဝန်ကပြင်းပြထန်ထန်ဝေဖန်ခဲ့တာပါ။အချိန်လေးတွေပိုဆိုးလာစေမဲ့ပြုမှုပြောဆိုတွေကိုတူရကီဆိုရအနေနဲ့ရှောင်ကျဉ်ဖို့ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟာရီနီနဲ့ဥရောပတိုးချဲ့ရေးဆိုင်ရာကော်မရှင်နာဂျိုအန်ချန်ကတင်းလာနေမှာတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြောဆိုမှုအပေါ်တူရကီအနေနဲ့အလေးထားမှာမဟုတ်ဘူးလို့တူရကီနိုင်ငံသားရေးဌာနကဒီကနေ့တုံ့ပြန်ပါတယ်။နယ်သာလန်ဆိုရကိုပြစ်ဒဏ်ခံတုံ့ပြန်တဲ့အနေနဲ့အစိမ်းမြင့်တန်တမာဆက်ဆံရေးကိုလည်းတူရကီဘက်ကရဆိုင်းလိုက်ပါတယ်။လက်တလောနိုင်ငံတွင်းမှာရှိမနေတဲ့တူရကီဆိုင်ရာနယ်သာလန်တန်အမတ်ကိုတူရကီပြန်လာခွင့်ပိတ်ပင်လိုက်ပေမဲ့တာမန်နိုင်ငံသားတွေကိုတော့အဲ့လိုပိတ်ဆို့တန်ခတ်မှုတွေကနေကင်းလွတ်ခွင့်ပေးပါတယ်။နယ်သာလန်ဆိုရရဲ့ဆုံးဖြတ်ချက်တွေကိုပြန်လည်ပြင်ဆင်ဆောင်ရွက်တဲ့အချိန်အထိတူရကီအနေနဲ့အခုလိုဆက်တုံ့ပြန်သွားမယ်လို့တူရကီဒုတိယဝန်ကြီးချုပ်နူမန်ခတ်တူမတ်စ်ကသတင်းတော်တွေကိုပြောပါတယ်။ဒါ့အပြင်တူရကီနိုင်ငံကနေတဆင့်ရွှေပြောင်းဝင်ရောက်သူတွေစီးဝင်လာမှုနဲ့ပတ်သက်လို့တားဆီးဖို့ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအစိုးရအနေနဲ့ပြန်လည်သုံးသပ်သွားမယ်လို့လည်းတူရကီအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ
။ UAE အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။စင်ကာပူဝိုင်းရံဝန်ကြီးဂိုချပ်တောင်မြန်မာနိုင်ငံ၃ရက်ကြာခီးစဉ်ကိုဒီကနေ့စတင်ပါတယ်။မတ်လ14ရက်နေ့ကနေ16ရက်နေ့အထိကြာမြင့်မဲ့ခီးစဉ်အတွင်းမြေပြည်တော်မှာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းစင်ကာပူနိုင်ငံသားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒါ့အပြင်ချမ်းခန့်ရည်နဲ့ဖွံ့ဖြိုးရေးပါတီရဲ့နိုင်ရကသမရဟောင်းဦးသိန်းစိန်ပြည်တော်စုလွှတ်တော်ဥပဒေနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်အကြီးအကဲသူရဦးရွှေမန်းနောက်အရင်သမရယုံဝင်ကြီးဟောင်းလက်ရှိလွှတ်တော်အမတ်ဦးစိုးသိန်းတို့နဲ့လည်းတွေ့ဆုံမယ်လို့ကြေညာချက်မှာပါရှိပါတယ်။စင်ကာပူကဖွင့်လှစ်မဲ့အသက်မွေးပညာသင်တန်းကျောင်းဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးပွဲကိုလည်းသမရဦးထင်ကျော်နဲ့စင်ကာပူဝိုင်းရံဝန်ကြီးကိုချောက်တောင်တို့တက်ရောက်ကြမှာဖြစ်ပါတယ်။
တရုတ်နိုင်ငံရဲ့ထိပ်တန်းတရားသူကြီးတဦးကသူ့ရဲ့နှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုဗီဂျင်းမြို့တော်ကအစိုးရနိုင်ငံရေးဆွေးနွေးပွဲမှာတင်ပြလာမှာတော့ဒီလွန်ခဲ့တဲ့နှစ်တွေအတွင်းအကြီးမားဆုံးအောင်မြင်မှုတစ်ခုအဖြစ်ဖြိုခွင်းခဲ့တဲ့လူ့အခွင့်အရေးရှင်တွေကိုစာရင်းပြုစုတင်ပြခဲ့ပါတယ်။ဒီအချက်ကရှင်တွေအပေါ်နောက်ထပ်ဆက်ပြီးတော့နှိမ့်ကုပ်သွားမယ်ဆိုတာကိုပြသလိုက်တာဖြစ်နိုင်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။တရုတ်နိုင်ငံရဲ့အနာဂတ်တရားစီရင်ရေးပြုပြင်ပြောင်းလဲမှုနဲ့တရားရုံးတွေရဲ့လွတ်လပ်စွာစီရင်ဆုံးဖြတ်ခွင့်အပေါ်တရားရုံးချုပ်အကြီးအကဲညွှန်မှန်းချက်ပေါ်မှာလည်းလူခွင့်ရေးလှုပ်ရှားသူတွေကတန်တရားရှိနေကြပါတယ်။တရားရုံးချုပ်တရားသူကြီးနဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ဇောင်ခီအိုင်းကသူ့ရဲ့ဒီနှစ်ပတ်လည်လုပ်ငန်းအစီရင်ခံစာကိုတရုတ်ပြည်သူ့ကွန်ဂရက်မှာပ ပြီးခဲ့တဲ့တနင်္ဂနွေနေ့ကတည်သွင်းခဲ့တာမှာတော့ပထမဆုံးအနေနဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ကွန်မြူနတီပါတီရဲ့စီမင်းရေးပေါ်တစ္ဆာခံကြောင်းလဲခရီးပြုခဲ့တာပါတရားရုံးတွေရဲ့ပထမဆုံးသောအမြင်မှုကမြို့သားလူကြုံရေးနဲ့လူလူကြားတင်ရင်ရေးကိုဆောင်ရွက်ထားနိုင်တာဖြစ်တယ်လို့အမွန့်တေပြောဆိုသွားပါတယ်2019ခုနှစ်ဖေဖော်ဝါရီလ လူခွင့်ရှင်နေပေါင်း300ကျော်ကိုတရုတ်ဆူရကဖမ်းဆီးနေနေခဲ့တဲ့အထက်မှာဘေကျင်းမြို့တော်ကဖန်ဂရီဥပဒေအကြံပေးလုပ်ငန်းရဲ့ညွှန်ကြားရေးမှူးဆောင်ရှိဖမ်းလဲပါဝင်ခဲ့တာပါသူကတော့အာဏာပိုင်နေနဲ့ထိတ်တဲကြွေးရတဲ့အမှုခင်းတွေကိုအမှုတွေကိုစာဆောင်ရွက်ပေးသူဖြစ်ပါတယ်ခင်ဗျာ
လေပြားစစ်တပ်ရဲ့ခေါင်းဆောင်ခါလီဖာဟက်တာဦးဆောင်တဲ့တပ်ဖွဲ့တွေကရင်းနှံတင်ပို့ရာစိတ်ကမ်းမျိုးရက်စ်လန်နက်ကိုပြန်လည်သိမ်းပိုက်ရေးထိုးစစ်တွေဆင်နွှဲနေပါတယ်ဂျီဟာအစွန်ရောက်အဖွဲ့ဘန်ဂါဇီကာကွယ်ရေးတပ်ဖွဲ့ BDB လို့သိမ်းပိုက်ထားတဲ့ရော့စ်လန်နက်ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်နိုင်ငံအရှေ့ပိုင်းမှာအခြေစိုက်တဲ့လေပြားအမျိုးသားတပ်မတော် NA ကမြေပြင်တပ်တွေကိုစုစည်းခဲ့ပြီးနေချောင်းကနေလည်းကနဦးတိုက်ခိုက်ခဲ့ပါတယ်။ဂျီအာအစွန်ရောက်BDB အဖွဲ့ကရင်းနှံတင်ပို့ရာလတ်စ်နက်လနက်စိတ်ကမ်းအပြင်နောက်ဆက်ရင်းနှံတင်ပို့ရာစီဒါစိတ်ကမ်းကိုလည်းထိန်းချုပ်ထားတာဖြစ်ပါတယ်။လေပြားကောင်းဆောင်မိုမာဂရာဖီတပ်ဖြတ်ခံရပြီးနောက်ပိုင်းလေပြားနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုရာရေးကြိုးပမ်းနေရတာဖြစ်ပါတယ်။ပြန်ပေးအင်အားစု
ောက်အင်အားကြီးနှိမ့်မနိုင်ဟာတင်းလာနေ့နောက်မင်းကစတင်ပြီးတော့အင်္ဂါနေ့အထိကြောက်ရွံ့နိုင်တယ်လို့ဒီအမေရိကန်မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်မြို့တော်ဝါရှင်တန်ဒီစီဒေတာတဝိုက်မှာတော့6လမကနေဒီပေကျော်လောက်အထိကျမယ်လို့ကမန့်ထားတာပါတင်းလာနေ့ညဘက်8:00လောက်ကစပြီးတော့ဝါရှင်တန်မှာနှင်းတွေကျပြီမဲ့အစောပိုင်းကျတဲ့နှင်းတွေကလမ်းပေါ်ကျပြီးတော့မကျခင်အရေးပျော်သွားတာကြောင့်ဒီကနေ့မနက်မှာတော့လက်မအနေငယ်သာတင်ကျနေခဲ့တာပါမြို့မနိုင်တန်းကြောင့်လိုအပ်တဲ့အကူအညီတွေအစနစ်ပေးနိုင်အောင်သမရထရက်မှာအမိမြေလုံခြုံရေးဝန်ကြီးနဲ့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ကိုလည်းညွှန်ကြားထားပါတယ်အမေရိကန်ပြည်ထောင်စုအရှေ့မြောက်ဒေသကမုန်တိုင်းပြင်းထန်ဆုံးကြောက်မဲ့နေရာတွေမှာရှိတဲ့လေဆိပ်တွေကနေလေရင်ပြန်တမ်းမှုပေါင်း 8,800 ကျော်ကိုလည်းလေကြောင်းလိုင်းတွေကဖြတ်သိမ်းထားပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံရဲ့လက်ရာရင်းခေါင်းဆောင် Greg Wider ဦးဆောင်တဲ့ Freedom Party ကဗုဒ္ဓဦးနဲ့ရွေးကောက်ပွဲတွေမှာဒုတိယနေရာကလိုက်မဲ့အနေအထားရှိနေပေမဲ့လည်းဒီပါတီနဲ့ပူးပေါင်းရေးကိုနိုင်ငံရေးပါတီတွေကဆက်ပြီးတော့ညှင်းပယ်ထားဆဲဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ် Mark Reddy ရဲ့လက်ရာရင်းခေါင်းဆောင် Wider တို့ရဲ့မကြခင်ကစကားဆစ်ထိုးပွဲအတွင်းမှာဝန်ကြီးချုပ် Reddy က Wider ရဲ့ Freedom Party နဲ့လက်တွဲအလုံးမလုပ်ဘူးလို့ထပ်ပြီးတော့ပြောထားတာဖြစ်ပါတယ်။လက်ရရင်ခေါင်းဆောင်နဲ့ညွန်ပေါင်းဖွဲ့မှာမဟုတ်ဘူးလို့ပြောဆိုထားတာကလက်ရှိဝင်ကြီးချုပ်ရဲ့ပါတီတင်တော့မဟုတ်ပါဘူးရွေးကောက်ပွဲချိုကာလမှာသူ့ပါတီကိုကျင်ထားတဲ့လုပ်ရက်ကဒီမိုကရေစီနဲ့မကိုက်ညီဘူးလို့ Freedom Party ရဲ့ခေါင်းဆောင်ကသုံးလုံးပြောဆိုပြီးနောက်ဆုံးမှာတော့ဝင်ကြီးချုပ်အနေနဲ့သူ့ပါတီကိုဖယ်ကျင်ထားနိုင်မှာမဟုတ်ဘူးလို့ယုံကြည်တဲ့အကြောင်းလည်းပြောဆိုပါရတယ်။နယ်သာလန်ရွေးကောက်ပွဲတွေမှာနိုင်ငံရေးပါတီတစ်ခုတည်းကအပြတ်အသတ်နိုင်ရတာမျိုးမရှိခဲ့တာကြောင့်အစိုးရဖွဲ့နိုင်ဖို့အတွက်ပါတီနှစ်ခုသုံးခုတို့ညွန်ပေါင်းဖွဲ့ဖို့လိုအပ်တာဖြစ်ပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမတင်ငင်ထိုင်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်မွန်ပြည်နယ်ထဲမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းဆုံမြို့နယ်ဆက်သွယ်ထားတဲ့မကြခင်ပြီးစီးတော့မဲ့တန်လွင်မြစ်ပေါ်ကတံတားကိုပို့ချုပ်အောင်ဆန်းတံတားလို့နာမည်ပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်သူ့အစိုးရလို့သတ်မှတ်ခံထားရတဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်ကြီးအနေနဲ့ဗဟိုချုပ်ကိုင်မှုမြင့်တက်နေပြီးတော့အာဏာစံတဲ့လွတ်တော်တခုလို့ဝေဖန်တာရရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကတင်ပြထားပါတယ်
။မကြခင်ပြီးစီးတော့မဲ့တန်လွင်မြစ်ပေါ်ကဒီတံတားဟာပေ1900ကျော်ရှိပြီးမော်လမြိုင်နဲ့ချောင်းစုံမြို့နယ်ကိုဆက်သွယ်ထားတာပါ။ဗိုလ်ချုပ်အောင်ဆန်းတံတားဆိုပြီးအမိပေးဖို့ NLD အစိုးရတက်လက်ထက်မှာကြိုးပမ်းရာကနေဒေတာကန်တွေရဲ့ဆန္ဒပြကန့်ကွက်မှုတွေကြောင့်ဒီတံတားဖွင့်ရက်ကိုတော့ရွှေ့ဆိုင်းထားရပါတယ်။တံတားအမိကိစ္စကိုပြည်သူ့လွတ်တော်မှာဒီကနေ့မဲခွဲပြီးဗိုလ်ချုပ်အောင်ဆန်းတံတားလို့အမိပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီအပေါ်မှာပြည်သူ့လွတ်တော်ကဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ကျန်ခိုင်ရေးပါတီကမင်းကင်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးမောင်မြင့်ကတော့လွှတ်တော်အနေနဲ့အလုံးလုံးစရာရှားနေသလားလို့ပင်မေးခွန်းထုတ်ရမလို့တောင်ဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်
။ဘုံရိုးရဲမှာဆိုလို့ရှိရင်ရာဇဝတ်ကြီးလို့ဒီပြည်အားကြီးချစ်တော်မှုလို့ဗညာတရလို့သူရဲကောင်းတွေထဲမှာဆိုလို့ရှိရင်လည်းလက်ကုံးအင်းအမွန်တရာသမိန်ပရသူရဲကောင်းတွေရှိတယ်။ British Military ကိုကြီးပွားရေးအတုခဲ့တဲ့ ူးတာအောက်လို့ရွေးချယ်တယ်လည်းရှိတယ်။ဒီဘက်ကျမှဆိုရင်လည်းကြာကြီးတိုင်ပန်းမလို့နေသူဝင်လို့လူတွေရှိတယ်။နောက်ဆုံးညာတမန်ကြီးကရောရှိသေးတယ်။အဲဒီလူတွေကစိုက်တဲ့နာမည်ပေးဒါပဲကျွန်တော်ကထောက်ခံတယ်ဆိုတော့ပြောချင်ပါသေး။ဒါပေမဲ့ဘုကျော်ဆန်းတရားလို့အခုလို့ဒီတရားတမန်တရားလေးကိုဒီကြ900လောက်ရှိတဲ့တရားလေးကိုနာမည်ပေးရဲဆိုတာကတော့ဒါဟာဘုကျော်ဆန်းကိုတစ်ခါတတ်တယ်လေတူပြီလို့ကျွန်တော်တို့မထောက်ခံဘူး
။ဒီပြင်တမရတော်လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဘုံမှုစောစောမိုးကလည်းပြည်သူဆန္ဒနဲ့အညီဒေတာကိုအစွဲပြုကအမိပေးဖို့ထောက်ပြဆွေးနွေးသွားပါတယ်။ဒေတာကံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဒေတာကံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဘုကြောင့်ဆန်းမှုလေးစားမှုမရှိတာမို့မဟုတ်ပဲ။တိုင်းရင်းသားများရဲ့သဘောထားကိုအတိမတ်ပြုဖို့ရည်ရွယ်ထားတာမို့အခုလိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်။ချောင်းဆောင်ဒေတာကန်တဦးဖြစ်တဲ့နိုင်တင်ညွန့်ကတော့တံတားနံပဲပေးမှုနဲ့ပတ်သက်လို့အစိုးရဘောအခုလိုဝေဖန်သွားပါတယ်
။အဖြစ်ချင်းအပြည့်တိုင်းရင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာဆင်ခြင်ရချက်ရှိနေတယ်တွေ့နေမှာ။မူရင်းနံပဲရှိတယ်။တို့ဘုကျုံစားနံပဲဂုံပြုတ်ကျင်တဲ့ခြားနေရာတွေများအကြီးမြောက်များစွာရှိနေပါတယ်
။ဒီလိုပြည်သူလွတ်တော်ဘက်ကမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်မှာမွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကတော့ပြည်သူလွတ်တော်ရဲ့အဆုံးအဖြတ်နဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ်။
ကိုယ်ရမယ်ဒီပါတီဒီအဖွဲ့အစည်းတစ်ခုရဲ့လောက်သွားတဲ့မူဝါဒသဘောပါတဲ့ဒီအစိုးရတရားလို့ဒါကျွန်တော်တို့ကနားလည်သဘောပေါက်မိတာပေါ့ဆိုတော့တကယ်တမ်းအဲ့ဒါဒီဆိုင်ရာကြီးတော်စုဘုရားလုံးကြီးဒီမြို့တိုင်းရဲ့စီရေလောက်မဆိုရင်တော့အဲကျွန်တော်ချစ်ချင်ရင်းနေရတာအရေးကြီးတယ်ဖယ်ဖယ်ရေးလို့ပြောရင်ဒီနယ်တွေရဲ့ဒီကိုစုံဖြောက်ပြင်တွေကိုလည်းတုံ့ပြန်ပေးဖို့လုပ်တယ်သို့တော်လည်းပဲတကယ်ဒီအသေးမွားကိစ္စတွေကသာတကယ်တမ်းကျတော့ဒီနယ်တွေနော်ဒီဒေတာခံတွေရဲ့အဆုံးပြတ်ရရင်ဟုတ်ကောဦးစားပေးတာခက်ဘဝနေလေသုံးချက်လေဆိုတဲ့ပုံစံမျိုးသွားနေတာအမျက်မြင်ကိုယ်တွေ့တွေ့ရတဲ့အနေအထားမျိုးရှိတာပေါ့
PR တကူအနေနဲ့ဒီလိုအမည်ပေးဖို့အစိုးတင်သွင်းတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေတဲ့ဒီတံတားနဲ့ပတ်သက်ပြီးပြည်သူလွတ်တော်မှာအစိုးတင်ကလေးကဝေဖန်မှုတွေတော်တော်လေးမြင့်တက်ခဲ့တာပါခေဆက်ဆက်အာနာရှင်လက်ထက်ခေဆက်ဆက်အာနာရှင်လက်ထက်မှာတော့တံတားတွေတိစောက်ခဲ့စဉ်တံတားနံပါတ်တွေပေးခဲ့တုန်းကသက်ဆိုင်ရာဒေတာတွေရဲ့ဒေတာကိုစားပြုအမိတွေပဲပေးခဲ့တာဖြစ်ပြီးအခုလိုပြည်သူအစိုးရလက်ထက်မှာပြည်သူဆန္ဒကိုဖီဆန်ပြီးပေးဖို့လုပ်တဲ့အပေါ်ဝေဖန်မှုတွေကပိုပြီးမြင့်တက်ခဲ့တာဖြစ်ပါတယ်ဒီလိုဝေဖန်မှုတွေရှိနေတဲ့တံတားနဲ့ပတ်သက်လို့ဒီကနေ့ပြည်သူလွတ်တော်မှာဗိုလ်ချုပ်ဆန်းတံတားလိုအမိပေးဖို့ဆွေးနွေးခဲ့တာမှလည်း NLD ပါတီဝင်တွေကသာထောက်ခံဆန္ဒပြုခဲ့တာဖြစ်ပါတယ်ရှင်
မမေခါတင်ပြသွားတော့ပါခုတော့တိုက်ကြီးမြို့မှာလှုပ်သွားတဲ့ငလေးနောက်ဆက်တွဲအခြေအနေတင်ပြပါမယ်။ရန်ကုန်တိုင်းဒေသကြီးတိုက်ကြီးမြို့မှာမတ်လ23ရက်နေ့ညပိုင်းကလှုပ်ခဲ့တဲ့ငလင်းကြောင့်ပျက်စီးဆုံးရှုံးမှုပမာဏကျပ်တန်းရာချီရှိပေမဲ့လို့ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရသူမရှိသလိုသတင်းတချို့ထွက်နေသလိုအသေးအပြောက်လည်းမရှိခဲ့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတာရေးဌာနကပြောပါရယ်။တိုက်ကြီးငလေးနောက်ဆက်တွဲထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့မခင်ဖြူတွေကစုံစမ်းတင်ပြထားပါရယ်ရှင်။
မနေ့ကတနင်္လာနေ့ည 8:49 မိနစ်မှာတိုက်ကြီးမြို့နယ်ရဲ့အနောက်နဲ့အနောက်တောင်ဘက်9မိုင်လောက်အကွာမှာဗဟိုပြူပြီးတော့ပြင်းအား 5.8 ရှိတဲ့ငလင်းလှုပ်ခဲ့တာပါ။ငလင်းကြောင့်ပစ္စည်းဥစ္စာဆုံးရှုံးမှုပမာဏများခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုနည်းတယ်လို့တရင်တချို့မှပြောနေတယ်လို့လူသေးပြောက်ရှိတယ်ဆိုတာလည်းမဟုတ်ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရစေ။
အဲ့ကျွန်တော်တို့လည်းကြားတယ်ဒါပေမဲ့ကိုကျတော့မလို့လေမကွန်ဖရင့်လုပ်လို့ရတယ်ရက်ရက်ွက်တယ်မှာအဲ့ဒါမရှိဘူးဖေးမှာလည်းအဲ့လိုမျိုးဟိုတည်ဆုံးတာဆေးရုံလည်းမရှိဘူးတင်းနေကြတနေ့တော့ Facebook မှာကျွန်တော်တွေ့တာလေသူကသူတို့မလို့အဲ့ဒါမဟုတ်ဘူးလေကွန်ဖရင့်မဟုတ်ဘူးလေအဲ့လိုပြောရဲဒါကကျွန်တော်ကတော့သွားပြီးတော့နိုင်ပိုင်းအဲ့မှာနေခဲ့တာပေါ့နော်ဒါပေမဲ့အဲ့ရလူတွေနဲ့တင်းနေကြည့်တာပေါ့လေဒါပေမဲ့သူတို့ကဒီဘက်ကအဲ့တော့ confirm လုပ်ခဲ့ရအမှန်တန်ဆွေးနွေးကြရတော့ကျွန်တော်တို့လည်းဆက်ဆုံးကြမှာအောင်ပဲဒါပေမဲ့အခုလက်တလုံးကတော့ confirm မဟုတ်ဘူ
းအတိအကျောက်မရှိပေမဲ့လို့ဒရာရသူအနေချင်းတော့ရှိခဲ့ပါတယ်ငလင်းလှုပ်ပြီးတော့မကြခင်စီယုံကိုရောက်လာတဲ့လူနာ26ယောက်ရှိပြီးအခုဆိုရင်တော့အများစုကစီယုံကပြန်ဆင်းသွားခဲ့ပြီဖြစ်တယ်လို့လောလောဆယ်စီယုံမှာ9ယောက်ပဲကျန်တော့တယ်လို့လည်းဝန်ကြီးကပြောပါတယ်ငလင်းတန်ခံခဲ့ရတဲ့နေရာတွေကိုဒီကနေ့ပဲသူကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပြီးတော့ငလင်းတန်တင့်သူတွေအတွက်လိုအပ်တဲ့အကူအညီအထောက်အပံ့တွေစီစဉ်ပေးခဲ့တယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ကျွန်တော်ဒီနေ့ရောက်တယ်လေ။ကျွန်တော်ပထမမင်းကြီးကကျွန်တော်ကိုကိုကျင်းသွားတယ်။တကယ်လို့ဖြစ်တော့တစ်ချက်ချင်းနဲ့မင်းကြီးအဲ့ဒီသွားလို့ဒါပေမဲ့ကျွန်တော်ရှိရအဖွဲတစ်ခုညရေရလှုပ်ပြီးတော့အကုန်လုံးကျေကျေကြီးတွေဒီမှာစကန်ဒီမှာကျွန်တော်သွားထောင်တယ်၊ပြူအောင်တယ်၊သူတို့အထဲမှာအဆောက်အဦအဲ့လိုအထဲမှာမနေရဘူးအပြင်မှာနေလို့ရအောင်ကျွန်တော်ယာယီကန့်ပြီးသွားထိုးတယ်။ဒါလည်းကျွန်တော်ကိုလုပ်တယ်၊ထောက်ပံ့ရေးတွေလုပ်တယ်၊ကုညီယာယီလုပ်တယ်၊လူမှုတင်းဖွဲ့တွေကတစ်ခါတည်းပါသွားတယ်ကျွန်တော်အဲ့များရင်းညွှန်းသွားကြတာပေါ့ကျွန်တော်တို့ကျေကျေကြီးကဒါပေမဲ့ကျွန်တော်တို့ကမနေ့အစိုးရကျွန်တော်တို့
ကျွန်တော်ကျချင်းတဲ့ကြံလာ17ခွဲတော့ပြန်စနေရောက်ပြန်ရောက်တော့အဲ့တဲ့ကြီးရောက်တယ်။အဲ့ကြီးရောက်ပြီးကျွန်တော်အကုန်လုံးသူတို့အဲ့တဲ့အဆောက်အဦးလို့ဖြစ်တဲ့အဆောက်အဦးအစိုးရဘက်ကအဆောက်အဦးတွေရောဒါလည်းနိကအဆောက်အဦးရောအိမ်ရောကျွန်တော်လက်ကြည့်ပြီးတော့မှကျွန်တော်ပြန်ရောက်တာမှမကြဘူး။ခုမှကျွန်တော်ပြန်ရောက်တာရန်ကုန်မြို့။ငလင်းကြောင့်လူတွေအိမ်တချို့နဲ့စာတင်ကြောင်းတချောင်းဒါသနိ ဆိုဆိုဝါရောမဖြစ်ခဲ့ဘူးလို့လည်းသူကပြောပါတယ်။အင်းအတင်းတင်းတင်းထန်တဲ့ငလင်လုတ်ခဲ့ပြီးတဲ့နောက်နောက်ဆက်တွဲငလင်ရဲ့ရှစ်ခုထပ်ပြီးတော့လုတ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့သတင်းနဲ့သွာလာနေတိုင်းမီနိုင်ငံတွေနဲ့ကွဲအနေတဲ့အဆောက်အဦတွေအနီးအနားမှာမနေကြဘူးပညာပေးသတိပေးတာတွေလုတ်ခဲ့တယ်လို့လည်းလူခဲ့ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ရှင်။
ဒီမိုကရက်တစ်မြန်မာအတန်းDPP ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။DPP ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မနေ့3:00စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DPP ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဧပြီလတရက်နေ့မှာပြုလုပ်မဲ့ကြားဖြတ်ရွေးကောက်ပွဲမှာ 2015 ခုနှစ်ကလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပခွင့်မရရှိခဲ့တဲ့ကျေးတီးနဲ့မိုင်းရှူမြို့နယ်တို့မှာကြားဖြတ်ရွေးကောက်ပွဲပြုလုပ်သွားမှာပါ။မိုင်းရှူမြို့နယ်ထဲကကြေးရွာ17ရွာမှာတော့မြန်မာအစိုးရတပ်နဲ့ရဲတို့ကိုအပွင့်မခံမှုတောင်းဆိုထားပြီးတိုင်းရင်းသားလက်နက်ကိုင်တွေဖက်ကလည်းမဲယုံတွေကိုနောက်ဆက်လာရင်မဲစင်းတွေကိုရွေတက်သွားမှာမဟုတ်ဘူးလို့ရှမ်းပြည်နယ်ရွေးကောက်ပွဲကော
ကျွန်တော်တို့ရဲ့ဒီအရက်ကလွတ်တော်တန်းရာကြီးလွတ်တော်စတယ်လွတ်တော်၃ရက်မှာလွတ်တော်ကုစလေလက်လက်၁၉နေရာအတွက်ဂျာပြေရေကောက်ပွဲကိုအေပလာတီးရက်နေ့မှာကျင်းပပြုလို့တော်မှာဖြစ်ပါတယ်။ရတားစောအလက်ထက်မှာပထမဆုံးကျင်းပမယ့်ဂျာပြေရေကောက်ပွဲမှာတော့လူမျိုးကြီးချင်းနေကြောင်းကျင်းပခွင့်မရခဲ့တဲ့ခြေတိနဲ့မန်ရှုမြို့နယ်တို့မှာပထမဆုံးကျင်းပသွားမှာပါ။
အခုလိုပထမဆုံးကျင်းပမယ့်ဂျာပြေရေကောက်ပွဲအောင်မြင်ကကျင်းပနိုင်ရန်မန်ရှုမြို့နယ်ကကြီးရဆက်တဲ့ရောက်မှာတော့မြန်မာစိုးရနဲ့တိုင်းသားလက်နက်ကိုက်တပ်ဖွဲ့တို့သဘောတူညီမှုရယူထားတယ်လို့ရှမ်းပြည်နယ်ရေကောက်ပွဲကော်မရှင်အတွေ့အမြင်ဦးတန်းလွင်မြင့်ကအခုလိုပြောပါတယ်။မန်ရှုကတော့အဓိကပြဿနာတက်နေတဲ့ကြီးရွာအုပ်စုဆက်တဲ့အုပ်စုရှိပါတယ်။ကြီးရွာအုပ်စုဆက်တဲ့အုပ်စုကဟိုသူတ
တက်မပြင်းယူကွယ်ပြတ်အဲ့တော့ယူကွယ်ပြတ်သွားလို့ရှိရင်အဲ့နေရာဒေသကပြည်သူလူထုကပြစ်ပခံသူလူခံစားပါကျွန်တော်အဲ့ဒီဖြစ်စဉ်ကိုမမှုလာပါဘူးအဲ့တော့အဲ့နေရာဒေသမှာရှိတဲ့မဲယုံတွေကိုကျွန်တော်တို့ဘယ်လိုစီစဉ်ထားလဲဆိုတော့ကျွန်တော်တို့ရက်ကြီးကော်မရှင်မဲယုံမှုမဲယုံဖွဲ့ဝင်တွေပြီးတော့ရက်ကြီးအုပ်ချုပ်ရေးဖွဲ့တွေပြီးတော့နိုင်ငံရေးပါတီကကိုယ်စားလှယ်တွေပေါ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေအုပ်စားပါတယ်လွတ်လွတ်လပ်လပ်သွားလာခွင့်ရှိတယ်အဲ့နေရာတည့်ရဲလုံလုံရင်မဝင်ဘူးလွတ်လပ်သွားလာခွင့်ရှိပြီးတော့ယူကပွဲကိုဆက်ကျင်းပါမယ်တကယ်လို့တိုင်းရင်းသားလက်နက်အဖွဲ့အစည်းတစ်ခုခုကဖိအားပေးပြီးတော့နှောက်ရက်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးပါတီကိုယ်စားလှယ်ပါပါတယ်အုပ်စားပါတယ်ပါပါတယ်အဲ့ရနေပါစေဒီဟာရတိုင်းသားလက်နက်အဖွဲ့အစည်းကဖိအားပေးလာခဲ့ရရှင်အဲ့ဒီမဲုံမှရှိရဲမဲရတဲ့ကျွန်တော်ရေပြတ်ချင်းလုံးဝမယ်ဒါကျွန်တော်တို့ဘက်ကကျွန်တော်တို့ဘက်ကလည်းဒီမြာဒေသတွေကိုတိုင်းသားလက်နက်အဖွဲ့အစည်းကတက်ရဲလို့ပြောရင်မဝင်ဘူးတိုင်းရင်းသားလက်နက်အဖွဲ့အစည်းပဲချမ်းကလည်းလက်နက်ကံကြီးဝင်လာခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီမြာမှာရှိတဲ့မဲယုံတွေမှာရှိတဲ့မဲရလက်ကိုထည့်သွင်းရည်တော့ချင်မပြပါဘူးဆိုပြီးတော့အဲ့ဒါကိုကျွန်တော်သဘောတူထားပါတယ
်ကျေးဒီမြို့နယ်မှာဆိုရင်လည်းမဲဆန္ဒရှင်ပြည်သူတွေအဆင်ပြေစေရန်အတွက်မဲယုံရွှေ့ပြောင်းမှုတွေပြုလုပ်ခဲ့ရသေးတယ်လို့အတန်းလင်မြစ်ကဆက်ပြောပါတယ
်ကျေးဒီမှာကျွန်တော်တို့မဲယုံလေးယုံနေရာရွှေ့လိုက်တာပေါ့နေရာရွှေ့လိုက်တယ်ဆိုတာကကျေးဒီမှာရှိတဲ့မဲယုံလေးယုံကရခင်ကအဲ့ဒီရတဲ့စစ်ပေးဆောင်ပြီးတော့စုစည်းထားတဲ့နေရာတွေမှာကျွန်တော်တို့ကဟိုမဲယုံတည်ထားတာပေါ့လေအခုတော့နည်းနည်းလေးအဲစစ်ဖြစ်တာလည်းမရှိတော့ဘူးစစ်ဖြစ်တာလည်းမရှိတော့ဘဲနည်းနည်းလေးအေးချမ်းသွားတော့ကြတော့မဆန္ဒရှင်ပြည်သူလူထုရခင်ကမဲယုံတည်နေရာကအဲ့နေရာလာမယ်ဆို15မိုင်လောက်လဲ6ပြီလာမှာကားလည်းမရှိပါဘူးအဲ့တော့ကျွန်တော်တို့ကမဆန္ဒရှင်ပြည်သူလူထုကိုမဲပေးလို့လွဲကူအောင်အတွက်ကိုရွှေ့ဆန်းလိုက်ပါတယ်
ပြမှာရှမိနေမှာတော့လက်လက်မဲဆန္ဒနဲ့၆နေရာရှိပြီးရွေးကောက်ပွဲပထမဆုံးကျင်းပမဲ့ခြေတည်နဲ့မန်းရှုမှာတော့မဲပိပိုင်ဝင်ရှိသူ၅000ကျော်ရှိပါတယ်။ရက်ဖက်လူမှုဖွဲ့ကြီးတွေကလည်းအဆိုပါနေရာထိတွားရောက်ပြီးတော့မဲဆန္ဒရှင်တွေကိုတိပညာပေးမှုတွေပြုလုပ်နေကြပါတယ်။ပထမဆုံးပြုလုပ်မဲ့ဂျာဗက်ရွေးကောက်ပွဲကိုခြေတည်နဲ့မန်းရှုကမဲဆန္ဒပြတွေဟာမဲတဲ့ခွင့်မရမှာစိုးရိမ်
ဇန်နဝါရီ30ရက်ကနေမတ်လ30ရက်ထိရပောင်း60တက်မှတ်ထားပြီးတော့အာဏာရပါတီဖြစ်တဲ့NLD ပါတီကတော့16နေရာဝင်ရောက်ရှိမှန်မှာဖြစ်ပြီးပြိုင်ဘက်ကျန်းမာရေးပါတီကတော့လေးလက်နေရာအားလုံးမှာဝင်ရောက်ရှိမှန်သွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ဟာအာရှဒေသပထမဆုံးဖြစ်စဉ်ဖြစ်ဒီသတင်းပါအတွင်းတွားရောက်ဖို့ရှိပြီးမြောက်ကိုရီးယားရဲ့ရန်စာမှုကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ထုံးစံကနေတွေ့ဖယ်ပြီးတော့မစ္စတာတီလာဆန်ရဲ့ခေစင်မှာဘယ်သတင်းထောက်မှလိုက်ပါခွင့်မရပါဘူး။အဲဒါကြောင့်ဝါရင်သတင်းသမားတွေနိုင်ငံခြားရေးရာမှုဝါဒတုံးသက်သူတွေတော်တော်တော်ထွက်နေကြပြ
Nima. Do you know the media? Direct gang, right?
Hi, I'm the new guy.
Chenoga, Lute Babia, Mr. Dillas, Mr. Dwarawa. Tame ain't a bimaro to got the dinner to Megonego, Miego, Shangshani Girawa. Now, Korea, don't you send that Billum Huriga, Doro Yeji, the Dimpinid, Gala, a dream. Do you better mouse on Asha Kizema? A column with the dinner also go come to Ausura, Megon and Yaji, Tony Tamari. American Damaha, Laura Kennedy, do you use Sajako Kulu Domari?
Well, I can't give you chapter and verse on every single trip that secretaries of state have taken over the years, but my almost 40 years with the State Department, secretaries of state valued the press. I think a particular opportunity when you're visiting a country like China that does not have a free press.
Mr. Tillerson, we did treat our in a laying USA at the net to all the dinner delightful near Michel or so.
No, we don't get involved in the logistics for every cabinet member's trip, but I know that they've made aware of the concerns of some of your colleagues.
When you are teasing you, General Missy Bival, Diamond Canaro Piosu near Chogu, through 3 Pumide Lutron Tiore, Sheikh Hizen Male, laying a USA with St. Pierre on Lomawa.
Mr. Tillerson, I just want to know, who the top winner in our dream nation was? Jim Bamilo, now you know who the winner of the competition
is. My eternal dream job, Dorawa. VOA America, Tanya Yumin, Tanjana, Radio Tolemurigo, Internet Samina, Burmese.voanews.com, VOA Facebook Samina, VOA Burmese News, Ma, Tolin Chenet, the Vieni, Jishu Nas in Aymare, VOA America, Tanya, Dignin Yapet, Sebi, Tolin, Benere, Sizin Rigoro, Lindo Mida, Nasali, Nasangarugani, Payu Nas in Ayavarishin.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ24လေး30နှစ်နဲ့40လိုမှနားဆင်နိုင်ကြီး။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မတ်လ14ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 32နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်လင်ထရန့်ကသူ့ရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအရင်သမ္မတဟောင်းအိုဘားမားရဲ့အမိန့်နဲ့ကြားပြတ်ကိုးပြီးနားထောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့အင်ဂျီရောဘက်ကတသက်သေထောက်ဓာတ်တွေချက်ချင်းပြသဖို့လိုမယ်ဆိုပြီးတောင်းဆိုမှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်ဆွတ်ဖက်ခဲ့တာတွေလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်အတွင်းကြားနာပွဲတွေမကျင်းပခင် Republican ရော Democrat Party ရောပါတီနဲ့စလုံးကအဓိကလွှတ်တော်အမတ်တွေကအခုလိုတောင်းဆိုနေကြတာပါ။ Republican အထက်လွှတ်တော်အမတ်ဂျွန်မက်ဂိန်းလိုနောက်အောင်လွှတ်တော်ထောင်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌနဲ့ကော်မတီမှပါဝင်တဲ့ Democrat Party ထိပ်တန်းအမတ်တွေကသမ္မတ Trump အနေနဲ့သမ္မတဟောင်း Obama ကိုဘယ်လိုအကြောင်းနဲ့ဆွဆွဲတဲ့ဆိုတာအမေရိကန်ပြည်သူတွေအနေနဲ့သိပိုင်ခွင့်ရှိရလိမ့်မယ်ဆိုပြီးပြောဆိုနေကြတာပါ။Democratic အောင်လွှတ်တော်အမတ် Adam Schiff ကခုလိုပြောပါတယ
်။ The President has said that This is a scandal.
သမ္မတကဒီလောက်ရက်ကဝါတာဂိတ်အရှုပ်တော်ပုံလိုမျိုးသူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုသမ္မတဟောင်းကကြားဖြတ်နားထောင်တယ်လို့ပြောသွားတယ်။ဒါဟာနောက်ထပ်အရှုပ်တော်ပုံတစ်မျိုးဖြစ်လာနိုင်ပါတယ်။အရင်သမ္မတဟောင်းဟာတရားမဝင်မလုံသင့်ဆုံးကိစ္စတစ်ခုကိုကျူးလွန်ခဲ့တယ်ဆိုပြီးလက်ရှိသမ္မတကဆွဆွဲလိုက်တာပါ။ဆွဆွဲချက်တွေမဟုတ်ဘူးဆိုတာကိုသက်သေပြရမယ်အရှုပ်ထွေးတစ်ခုဖြစ်လာပါတယ်။
သမ္မတဒေါ်လင်ထရန့်ခိုင်မာပြောနေသလိုသူ့ရဲ့နယူးယောက်မြို့တိုင်းပြည်ကြီးကဆက်သွယ်ပြောကြားချက်တွေကိုကြားပြတ်နားထောင်သည်ဖြစ်စေနားမထောင်သည်ဖြစ်စေလွှတ်တော်အမတ်တွေအဓိကသိလိုတာကသမ္မတထရန့်ဒါမှမဟုတ်သူ့ရဲ့အတွင်းစည်းကလူတယောက်ယောက်ကိုထောက်လှမ်းရေးကလိုက်ပြီးတော့စုံစမ်းထောက်လှမ်းနေတာမျိုးရှိမရှိဆိုတာပါ။အောက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ်ဒေဗင်နျူနက်စ်ကအခုလိုပြောပါတယ်။
The bigger question that needs to be
ပိုပြီးကြီးမားတဲ့မေးခွန်းတစ်ခုက Mr. Trump ဒါမှမဟုတ်သူ့ရဲ့အပေါင်းပါတွေကတူတူကိုထောက်လှမ်းရေးအေဂျင်စီကပြစ်မှတ်ထားပြီးစုံစမ်းနေသလားဆိုတာပါဒီကိစ္စမှာနေရာတော်တော်များများမှာလူတွေကမေးခွန်းထုတ်ကြတီးလို့ကြပါတယ်ခုချိန်ထိတော့ကျွန်တော်တို့မှာဒီလိုလိုက်ပြီးထောက်လှမ်းနေတယ်ဆိုတဲ့သက်တည်ထောက်ထားမရှိပါဘူ
းအခုချိန်ထိတော့သမ္မတရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဘာကြောင့်ဒီလိုပြောနိုင်နေဆိုတာမျိုးအင်ဂျီရောဘက်ကထောက်ထားနေပြောတာမျိုးမရှိသေးပါဘူးအေဗီရောပြောရေးဆိုဝင်းရှိသူရှောင်းစပိုက်ဇာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် You're asking well what if there's evidence and does
ခင်ဗျားမေးတာကတက်တီထောက်ထားရှိလားဆိုတာပါကျွန်တော်ကတကယ်တမ်းစုံစမ်းစစ်ဆေးတာမရှိသေးတဲ့ကိစ္စမှာဖြစ်နိုင်ခြေလျှောက်စဉ်းစားပြီးကြိုခံမှန်းပြောတာတွေမလုံနိုင်ပါဘူးတကယ်တမ်းလှုပ်လာတဲ့အချိန်ကြရင်ကျွန်တော်အကောင်းဆုံးတုံ့ပြန်ဖြေကြားပေးပါမယ
်
Democratic အလို့တော်အမတ်တယောက်ဖြစ်တဲ့ Ellen J. Gammings ကတော့သမ္မတထရန့်အနေနဲ့ Twitter လူမှုကွန်ရက်မှာရေးတာတွေကိုပို့ပြီးတော့သတိထားသင့်တယ်လို့ပြောပါတယ် Twitter ကရေးတာတွေကိုရှော့ပြီးတော့တိုင်းပြည်ကိုပို့ပြီးတော့ဥဆောင်နိုင်အောင်ကြိုးစားသင့်တယ်လို့ဝေဖန်ပြောဆိုတာပါတချို့လူတော်အမတ်တွေကလည်းသမ္မတထရန့်ရဲ့ပြောကြားချက်တွေဟာတကယ်မဟုတ်ပဲရှောက်ပြောနေတာမျိုးဆိုရင်မလိုလားတဲ့ကြိုးစက်တွေအကြီးအကျယ်ဂျုံရလာနေနေဆိုပြီးသတိပေးပြောဆိုသေးပါတယ် Democratic အလို့တော်အမတ် Aaron Schiff ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
်6 months from now the president should say that Iran
now told us about the nuclear season နဲ့ပတ်သက်လို့အီရန်ကလိန်ညာနေတယ်ဆိုပြီးပြောရမယ့်အချိန်မှာသမ္မတအနေနဲ့လိန်ညာပြောမယ်ဆိုရင်တကယ်ပြဿနာရှိပါတယ်ဘာလို့လဲဆိုတော့လူတွေကသူပြောတာကိုယုံရမလားဆိုတာမေးရတော့မှာပါ American ပြည်သူတွေကသူ့ကိုယုံတော့မလားကဘာကရောသမ္မတကိုယုံမှာတော့မလားဒါဟာတကယ်ဖြစ်လာမယ့်အကျိုးဆက်ပါ
လာမယ့်မလ20ရက်နေ့ကစပြီးသွတ်တော်မှာဂျာနာဘွဲတွေစတဲ့ကျင်းပကိုရှိသလိုလက်ရှိတာဝန်ယူနေတဲ့ထောက်လှမ်းရေးတွေနဲ့ဥပဒေစိုးမိုးရေးအရာရှိတွေရောယာရှိဟောင်းတွေရောတော်တော်များများသက်သေထွက်ဆိုကြဖို့ရှိကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမကင်ဖြူထွေးနဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းရှင်နေထိုင်ကိုနားဆင်နိုင်ကြပါပြီရှင်။
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေတူဆူပါတယ်ဒီနှစ်အတွက်မြမရူရာမဟာတကြံအတာကာလမနာပြည်သူရုံးပိရက်ကိုအရင်အရင်နှစ်တွေလို့အရင်အရင်နှစ်တွေဆိုတဲ့နေရာမှာကျွန်တော်တို့လွန်ခဲ့တဲ့10နှစ်ကစခဲ့တာပေါ့လေ2009ခုနှစ်ကစခဲ့တာအခု2019ဆိုတော့10နှစ်ပေါ့လွန်ခဲ့တဲ့10နှစ်ကစခဲ့တဲ့အတိုင်10ရက်ပိတ်ရက်မတက်မပဲနဲ့9ရက်ပဲတက်မှတ်ထားတာကျွန်တော်တို့သောရရှင်တွေအလုံးသိပြီးသားပါဆိုတော့ဒီရန်နဲ့ပတ်သက်ပြီးတော့ပြောတာဆိုတာဝေဖန်တာလက္ခဏာလက်မခံတာအများကြီးထွက်ခဲ့ပါတယ်ဆိုတော့ဒီလိုမျိုး10ရက်ကနေပြီးတော့9ရက်လျှော့ပြီးတော့တက်မှတ်ဖို့အစိုးရကကြီးညာတဲ့ပုံစံကြီးညာတဲ့စာသားမှာရေးထားတဲ့ပုံစံစသည်အပြင်ဒါတွေပေါ်မှာလည်းပဲဝေဖန်ကြတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီအကြောင်းကိုစူးနေကြပါမှာ10ရက်ကနေ9ရက်ကိုရှော့ချလိုက်တာရောသဘောတူကြသလားဒါကိုကျွန်တော်တို့အကြံပြင်းကြည့်ကြရအောင်ပါဆိုတော့ပင်နိုင်ဆွေးနွေးပေးဖို့အတွက်ဖေခေါ်ထားသူနှူးမတူကတော့ဇာယိဆရာတူဖြစ်တဲ့ကိုဝပါနောက်တူကတော့မြန်မာရေးလိလသုံးသပ်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဇာရုံညောင်စလုံးတရားလိလိုင်းအစီအစဉ်ကနေကြိုးစားပါတယ်မင်္ဂလာပါခင်ဗျာဆိုတော့ပထမဦးဆုံးကိုဝရဲ့သဘောထားအရင်ဆုံးတိရစီဒီအစိုးရကနေပြီးတော့တကြံပေးရဲ့10ရက်ကနေပြီးတော့9ရက်ရှော့ချတဲ့တည်င်းကိုဝကြားရတယ်နောက်ဒီကြီးညာတဲ့စာပေါ်လေးဖတ်ရတယ်ဆိုတော့ဒီအပေါ်မှာကိုယ်ကိုယ်ရဲ့အမြင်သဘောကအကြံဉာဏ်အဆုံးသိပြရစေ
ဟုတ်ကဲ့ခင်ဗျာပထမအကြောင်းကျွန်တော်ပြောချင်တာကတော့ကတ်ပြီးတော့ကြီးညာတဲ့အချက်ကိုကျွန်တော်အနေနဲ့ဘုံဝင်မကြပါဘူးဘာလို့လဲဆိုတော့တည့်ရတဲ့အတိုင်းကြံရုံးပိရဲ့တည့်အတွက်ဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအများကြီးရှိပါတယ်အဲတော့ဒီလိုဂျူဒီယန်စီစဉ်ထားတဲ့ကိစ္စတွေကအဆင်မပြေဖြစ်သွားနိုင်ပါတယ်အဲ့ဒါအကြောင်းလေးပဲသူကသူကဒီနေ့တကြံရုံးပိရက်ကို9ရက်ချော့ချပြီးမြဲဒီလိုချိုးစီစဉ်ထားတဲ့ပုံပုံကြီးအတွက်အုတ်ချုပ်ရင်းနီးလန်းနဲ့9ရက်အဆင်ပြေအောင်စီစဉ်ပေးပါမယ်လို့သူကပြောပါတယ်အဲ့တော့ဆိုတော့သဘောကတော့ဘလို့ဖြစ်သွားလဲဆိုတော့ဝန်ထမ်းတွေမှာတောင်မှဂျူဒီယန်စီစဉ်ထားတဲ့လူတွေကဒီစင်ကြံပိရက်ဆေးရမယ်အဲတခြားလူတွေကတော့မရဘူးဆိုပြီးတော့ဝိဝါဒကွဲပြားပြီးဖြစ်သွားပါတယ်။တခါနော်ဟိုအစိုးရဝန်ထမ်းတွေကတော့အုပ်ချုပ်ရေးဒီလန်းနဲ့ငားရဲ့တိုးပေးမယ်ပေါ့နော်တိုးပေးမယ်စီစဉ်မယ်သို့တော်냐လေဒီအပြင်လုပ်ငန်းတွေမှာလုပ်နေတဲ့ဝန်ထမ်းတွေအလို့သမားတွေအတွက်ကြောအကြံပေးရကငားရဲ့ပဲရမလို့ဖြစ်နေပါတယ်။အဲဒါကြောင့်ဒီအလို့သမားသက်မှတ်ကတွေကကန့်ကွက်တဲ့အခါမှာအလို့သမားဝန်ကြီးဌာနကလေပြီးတော့ညှိနှိုင်းပြီးအလို့ချီနေတယ်သူတို့ညှိနှိုင်းပြီးတော့ဆေးရအောင်ခြေပြေးပေးပါမယ်လို့တစ်ခါဖြစ်သွားတယ်အဲ့တော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီအစိုးရရဲ့ထုတ်ပြန်တဲ့အမိန့်ကတော့တကယ်လက်တွေ့မှာဘာမှအကျိုးသက်ရောက်မှုမရှိဘူးဖြစ်သွားပါတယ်အဲ့တော့ဒီကိစ္စကိုအလင်းစလိုဟိုဒီမျိုးကတ်ပြီးတော့ဆုံးဖြတ်ပြီးတော့တကယ်လက်တွေ့ကြတော့လေဘာမှအကျိုးသက်ရောက်မှုမရှိဘူးဆိုတဲ့သဘောကကျွန်တော်အမိန့်ပြောရရင်တော့ဒါအစိုးရအဖွဲ့ရဲ့ပိတ်ခါကိုတိကျစီတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိဆိုတော့ခဏလေးခင်ဗျာကိုဝါက10ရက်ကနေ9ရက်ရှော့လိုက်တာကိုရောကိုဝါသဘောတူပါသလ
ားကျွန်တော်ဒီနေ့ပြောရရင်တကယ်လို့ဒီဟာကတော့ပေးချာကျွန်တော်တို့သုံးတက်အောင်ပါပါသုံးတက်အောင်ပါကျွန်တော်ကတော့ဘာလို့ကိုဝေဆန်ခြင်းလဲဆိုတဲ့အခါကျတော့10ရက်ကနေပြီးတော့9ရက်ရှော့ချတဲ့ပေးချာကိုလူတို့ကြားထဲမှာလည်းတိတိကျကျပေါ့လေဒီကွာပေါ့တဘောရာယူရမျိုးမရှိတဲ့အပြင်ကတ်ပြီးတော့ပြင်ညာလိုက်တဲ့အချက်ကိုကျွန်တော်ပို့ပြီးတော့စိတ်ထဲမှာပုံဝင်မကြဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းပြောပါခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီဟိုကိုကျော်သိန်းပထမဆုံးမေးတဲ့မေးခွန်းမှာပေါ့လေဥပမာ10ရက်ကနေဟလာ9ရက်ရှော့ချတဲ့ပုံမှာဥပမာညစ်တက်ကူပေါ့လေမဟာတကံပိတ်ရက်ကဟလာဒီလုံးခဲ့တဲ့10နှစ်ခဲကနေပြီးတော့စပြီးတော့ဟိုအခြားရုံးပိတ်ရက်တွေနဲ့နှိုင်းယှဉ်လိုက်ရင်တော့နည်းနည်းများနေတာကိုတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့ကျွန်တော်အများအချင်းတော့ဒါကိုပြန်ပြီးတော့ဟိုထိန်းကြီးဖို့တော့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲဒါပေမဲ့ ဲ့ဒီလိုအစီအစဉ်မျိုးကိုတော့ပေါ်ဆောင်တဲ့နေရာမှာကျွန်တော်အများအားဖြင့်တော့ဟိုအချိန်ယူပြီးတော့စနစ်တကျပြင်ဆင်ပြီးတော့တော့ညှိနှိုင်းပြီးတော့ဆောင်ရွက်တဲ့လေကျွန်တော်ကမြင်တယ်။တဘောတော့နိုင်ငံရေးပါတီတခုကနေတော့နိုင်ငံရေးညရွေးကောက်တင်မြှောက်ခံရပြီးတော့တက်လာတဲ့အစိုးရတရက်ဟာတော့ဘယ်ပြဿနာကိုပဲဖြစ်ဖြစ်ချင်းကပ်အဖြေရှာတဲ့နေရာမှာနိုင်ငံရေးအမြင်နိုင်ငံရေးအသိတော့စီယုံရေးအမြင်စီယုံရေးအသိနဲ့ချင်းကပ်ပြီးတော့အဖြေရှာနိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲနောက်တစ်ဖက်ကတော့ဒီကျွန်တော်တို့ဟိုအများတည်သူရုံးပိရက်ကိုဟလာရှော့ချတဲ့နေရာမှာအဲကျွန်တော်အမြင်အဖြစ်တော့တော့ကျွန်တော်တို့ကခုနပြောသလိုနိုင်ငံဝန်ထမ်းတွေကိုကျွန်တော်တို့ပုဂ္ဂလိကဝန်ထမ်းတွေရောရဲ့ခန်းစားခွင့်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ
်။
ဥပမာအဖြစ်ကျွန်တော်တို့ဒေတာတွေမှာရှိတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်လိုက်မယ်ဆိုရင်ဟလာကျွန်တော်တို့နိုင်ငံရဲ့နိုင်ငံဝန်ထမ်းတွေပုဂ္ဂလိကဝန်ထမ်းတွေရဲ့ရုံးပိရက်တွေကများနေတယ်လို့ပြောနိုင်ပေမဲ့တကယ်တမ်းကျွန်တော်တို့နိုင်ငံထဲမှာရှိတဲ့နိုင်ငံဝန်ထမ်းတွေနဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့အမှခွင့်ခံစားခွင့်ရကြတော့အခြားနိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်အဲရုံးနေနေတာကိုတွေ့ရတယ်။ဥပမာစာရွက်ပေါ်မှာဥပဒေထဲမှာခွင့်ခံစားခွင့်တွေရှိနေပေမဲ့လို့တကယ်တမ်းအဲ့ဒီခွင့်ခံစားခွင့်ကိုဒါတိတိဝဝရနိုင်တဲ့အပိုင်းမှာတော့ကျွန်တော်တို့ဝန်ထမ်းတွေပေါ့လေနိုင်ငံဝန်ထမ်းတွေရောပုဂ္ဂလိကဝန်ထမ်းတွေရောမှာအဲရောရဲမှုတွေအားနည်းမှုတွေရှိနေတယ်လို့အဲ့လိုကျွန်တော်ကသုံးသပ်ပါ
တယ်။ဟုတ်ကဲ့ဒေါက်တာမျိုးသိရင်ပုဂ္ဂလိကကိုယ်ပိုင်အမြင်နဲ့ပုဂ္ဂလိကကိုယ်ပိုင်ခံစားချက်အမြင်နဲ့ဆိုရင်အချိန်ကာလတစ်ခုတည်းရုံးပရက်ကို10ရက်ဇက်တိုက်တတ်မှတ်တာကများတယ်လို့သဘောထားသလားသူမအတော်ပဲလို့သဘောထားသလ
ားကျွန်တော်မြင်တာတော့အချိန်ကာလတစ်ခုပေါ့လေ10ရက်လောက်ဇက်တိုက်တတ်မှတ်တာကတော့ကျွန်တော်မြင်အချင်းတော့ဟိုများတယ်လို့ကျွန်တော်ကယူဆတယ
်
ဒါပေမဲ့အဲ့ဒီများတာကိုကျွန်တော်တို့10နှစ်လောက်အတားကျနေတာကိုကျွန်တော်တို့ပြန်ပြီးတော့ထိန်းသိမ်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကဟလာဟိုညှိနှိုင်းဖို့လိုအပ်တယ်သွေးနွေးဖို့လိုအပ်တယ်တိုင်ပင်ဖို့လိုအပ်တယ်ပြီးတော့အချိန်ယူဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျဒါရိုက်ဆွေးနွေးမယ်တော့ရှင်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်စန်းဝင်းပါဆိုတော့ကိုကျော်စန်းဝင်းကထိုင်းနိုင်ငံကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တကြံကာလရုံးပိရဲ့နေသွားတာကိုဘယ်လိုများဆွေးနွေးကြပါသလဲဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီ9ရက်တရားဝင်တက်မှတ်တဲ့ပုံမှာကျွန်တော်တို့ကတော့မဖို့မလို့ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဗောဓဘာသာအများစုနေထိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဗောဓဘာသာတွေမှာကအနိတိကုဆိုတာအခုအများဆုံးနေအရှင်အခါလည်းဖြစ်ပါတယ်ပကြံရက်တွေမှာဆိုလို့ရှိရင်ကျွန်တော်တို့ဗောဓဘာသာထုံးတဲ့ဆင်ကအရာဖရာရေးတက်နေတာလို့မိမဆရာတော်ကအပေါ်အပွားတွေကိုရှိတော့ကတော့ပါလေရှိပါတယ်တချို့တွေကရဲရွာကိုစွန့်ခွာပြီးအလုပ်သွားလို့ရတဲ့အလုပ်သမားတွေရှိတယ်တော့တနေ့မှာတခါပဲရှိတဲ့ဒီနေ့ရက်တွေမှာကွန်မြူနတီကိုအပိုင်းဝိုင်းနဲ့နည်းနည်းထွေထွေ၃လရက်တော့လောက်အောင်မြေရှင်ရတာပေါ့ဗျာဒီနေ့မှာဆိုလို့ရှိရင်ဒီအစိုးရဝန်ထမ်းဒီတော့မှာကျွန်တော်ကရခိုင်ခေါ်တော့ရခိုင်ဒီတိုင်းတိုင်းပဲတိုင်းယူကြမှာပေါ့တော့မှာဒီလူပြီးတော့မောင်းတော့ရတိတော်ဖက်ကလူတွေကဒီမန္တလေးတိုင်းတို့ကရှင်ပြည်တို့ရှင်းပြည်တို့မှာကြားနေတယ်ဆိုလို့ရှိရင်အဲ့ဒီရွာကိုပြန်ဖို့အတွက်အဲ့ဒီ၅ရက်ဆိုတာအတော့အေးနေတယ်မလုံးလောက်ဘူးခင်ဗျာဒီနေ့မှာအင်တူရှင်ဟုတ်တဲ့လူပြောပြောလေးပါရှင်ပါမှာပေါ့သူတို့တွေကတော့ခွင့်ရည်အများကြီးဆုံးချတာပေါ့ဗျာကျွန်တော်ပြောချင်တာကတော့ဒီမြန်မာပြည်မှာအစိုးရဝန်ထမ်းတွေအတွက်တရားဝင်စီရက်ပိုက်ပြီးတော့ကုမ္ပဏီဝန်ထမ်းတွေအတွက်ကြာခါကုမ္ပဏီစီကန်စီမြင်အတိုင်းပိုက်ဖို့တရားတွေမှာအလုံးလုံးကြီးရှင်နေသလိုရှိရင်နှစ်ဆပေးပေါ့ဗျာဟိုနှစ်ဆပေးတဲ့အလုံးသမားဥပဒေကိုထုတ်ပေးလိုက်ရင်ပြီးနေတာပဲဒ
ီဟုတ်ကဲ့ခင်ဗျာ
အခုဟာကသက်သက်အလုံးလုံးအညှို့ဆော်ဝေခံခန့်ရှင်းနေတဲ့လိုမျိုးဖြစ်နေပါတယ်ဟုတ်
ဟုတ်ကဲ့
ပါဘာလို့လဲနိုင်ငံတကူမှာဆက်ပြောရင်းနဲ့ပြည်ပဆောင်ရေးစနစ်ကိုကံကြမ်းမှုရှိတဲ့အောက်ရှေ့ပြည်အလို့သမားတွေလူတန်းစားအများစုဖြစ်နေတဲ့အချိန်မှာအစိုးရတည်းရဟာစီးပွားရေးအကြောင်းကြားချက်တကူတင်းနဲ့ဥပဒေအသစ်ကိုရှင်းရှင်းကြားခင်းမပြည့်မှုလို့ပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုကျော်စံဝင်ကျေးဇူးများကြီးတင်ပါတယ်ဆိုတော့ကိုကခင်ဗျာအစိုးရကဘာကြောင့်ဒီဥစ္စာကိုဒီလောက်အလောတကြီးပေါ်တော့ကတ်ပြီးတော့မှလို့ရတာလေတာမန်လူတွေတောင်မှမြင်နိုင်တဲ့ကိစ္စကိုဘာကြောင့်အစိုးရလုပ်နေတဲ့လူတွေကမမြင်နိုင်ရတာလဲကိုကဘယ်လိုမြင်ပါလဲ။
ကျွန်တော်ထင်တာပေါ့တကယ်တမ်းပြောရင်တော့ဗျာအကြောင်းပြချက်ကတော့တိတ်တော့တင်းတင်းရှားရှားမတွေ့ဘူး။သို့တော်ညာပဲကျွန်တော်ယူဆချက်ပြောရင်တော့ကျွန်တော်တို့တိုင်းပြည်မှာတော့စီးပွားရေးကကျတယ်ပေါ့နော်ကျနေရယ်နော်အကြဘက်ကဦးတည်နေရဲ့သဘောမျိုးလက်ရှိမှာပေါ့နော်ဖြစ်နေတဲ့အခါကျတော့ဒီဘာကြီးကိုအဲတိုးတက်လာအရှိန်ခုန်ပြင်းဆောင်ရရမယ်ဆိုရဲအယူအဆပေါ်မှာအခြေခံပြီးတော့ဒါရုံးပိရဲ့တကြံရုံးပိရဲ့အတွင်းမှာဒါဒီဘာပုဂ္ဂိုလ်ဒီပြင်တို့ဖို့အတွက်အသက်ကျဲဖြစ်တယ်ပေါ့ဒီ
ဟုတ်ကဲ့
ဒါဘာလုံးငန်းဆောင်ရတာပဲဖြစ်ဖြစ်စင်းတော့တင်ပို့တာပဲဖြစ်ဖြစ် အသက်ကျယ်ဖြစ်တယ်ဆိုတဲ့ပုံမှာမူတည်ပြီးတော့စောင့်ရက်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒါမျိုးသူကယုတ်တဲ့ဝန်တိုင်းလောက်တာတော့မသိတော့ဘူးလို့ကျွန်တော်ယူဆပါတယ
်တော်ရမျိုးတွေဘာကြောင့်ဟဲ့လားကြိုပြောတယ်လို့လူရရတာနဲ့အခုကျမှဘာကြောင့်ဒီလောက်ကြီးကတ်ပြီးတော့မှလှုပ်လိုက်ရတာလဲအလို့တကြီးဘာကြောင့်အဲ့လိုဖြစ်သွားရတယ်လို့တော့ညီတင်ယူဆတယ်
ဟိုကျွန်တော်အမြင်ကတော့ဟိုခုနကိုကဆွေးနွေးသလိုပဲပေါ့လေဒီစီးပွားရေးကျဆင်းနေတဲ့အပေါ်မှာဒါအချောင်းပြတဲ့အချက်လို့ကျွန်တော်ကတော့မြင်နေဟိုကျွန်တော်တို့ဒီသမရယုံကထုတ်ပြန်နေချိန်မှာချက်မှာလည်းပဲအဲ့လိုအလားတူပေါ်ပြတာကိုတွေ့ရတယ်အဲဒါနဲ့လို့ခုနပြောလို့ပေါ့တစ်ဖက်ကကြည့်နေဆိုလို့ရှိရင်ပေါ့လေတကယ်တမ်းကဟာလာဒီနှစ်မှာလုဖို့နော်ရည်ရွယ်ချက်ရှိတယ်ဆိုရင်2019မှာလုဖို့ရည်ရွယ်ချက်ရှိတယ်ဆိုရင်အမ2016နှစ်ကုန်ပိုင်းလေးကအဒီကိစ္စနဲ့ပတ်သက်ပြီးတော့တော့အများကြီးကိုအသိပေးဖို့လိုအပ်တယ်။နောက်ပြီးတော့ချုပ်တင်ဟိုစီစဉ်ဖို့လိုအပ်တယ်လို့မြင်တယ်။အခုကျတော့အနည်းကဆောင်ရွက်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့တစ်ခါကစဉ်းစားမယ်ဆိုရင်ဟာအစိုးရရဲ့စီမံခန့်ခွဲမှုအပိုင်းနော်စီမံအုပ်ချုပ်မှုအပိုင်းမှာအားနည်းချက်တွေကြောင့်လား။အဲနောက်တစ်ခုကဟာဟိုအစိုးရအနေနဲ့တူတူလူတူကလည်းပဲဟာငါတို့လုပ်ရင်တော့ဈိုက်ပြီးတော့လုပ်မှာပဲဟာငါတို့ကရှိရနေကောင်းမှုတော့လုပ်တာပဲဟလာကောင်းမှုတော့လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဟလာဟိုပြည်သူလူထုအနေနဲ့အစိုးရလုပ်တာကိုဘာမှမငင်းမဆန်မဲ့လိုက်ပါဘူးလိုအပ်တယ်ဆိုတဲ့ဥမာဟိုရှစ်အရင်ခေတ်ကပြောရဲပေါ့ဗျာဘူးပေါက်တာမလို့ချင်းဘူးရေးပါတာပဲလူချင်းနေဆိုတဲ့ဟိုအနာချင်းဆန်းဆန်းစဉ်းစားချက်ထပ်မှများအခြေပြုပြီးတော့ဒီလိုပေါ်ဆောင်မှုမျိုးဖြစ်လာသလားလို့လည်းစဉ်းစားကြရရှိတယ
်ဟုတ်ကဲ့
ဒါနဲ့ကျွန်တော်အမြင်အဖြစ်တော့ဒီလိုမျိုးပေါ့လေကစင်ကလျားနဲ့ဖျူဖျဲအဖြစ်သွားတာဟာလက်ရှိအစိုးရရဲ့တမစ်ပတန်းတွင်းမှာအင်မတန်မှအရှက်ရစရာကိစ္စတစ်ခုလို့ကျွန်တော်အဲ့လိုတုံ့ပြန်ပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့စီကိုဒီ Facebook ကနေပြီးတော့ဒီမှတ်ချက်ပေးဆွေးနွေးထားတဲ့ဟာတွေကိုကျွန်တော်တို့ဝိုင်းတော်သားတွေကဖတ်ပေးထားတာရှိပါတယ်ဆိုတော့ပထမဦးဆုံးတော့ဒီဝိုင်းတော်သားတွေဖတ်ပေးထားတာမတိုင်ခင်မှာကျွန်တော်တို့တော်ရရှင်ကြံခင်းမျိုးကဥကျော်လင်းကနေပြီးတော့အတန်ဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်1မိနစ်45စက္ကန့်အဲ့ဒါလေးအရင်ဆုံးနောက်ထောင်ကြည့်အောင်ပါခင်ဗျာ
တကြံရက်နဲ့ပုတ်တက်ပြီး10ရက်ပိတ်တဲ့အစီအစဉ်ဟာရခင်အစိုးရလက်ထက်လှုပ်ဆောင်ချက်တွေအနေနဲ့ဝင်တန်းတွေပါဝင်တပြည်လုံးကဝင်တန်းမိသားစုတွေနဲ့ပတ်သက်သူတွေအနှစ်သက်ဆုံးဆောင်ရွက်ချက်လို့မြင်ပါတယ်။ကျောင်းသားတွေရဲ့အမျှော်လင့်ဆုံးနေ့ရက်ကနွေရာသီရက်ရှိကျောင်းပြည့်ရက်တွေဖြစ်သလိုတနစ်တာညီငွေဖွဲ့ရာစာသင်ခန်းတွေကနေလွတ်လွတ်ကျွတ်ကျွတ်အနားယူခွင့်ရတဲ့နေ့ရက်တွေပါပဲ။အဲ့ဒီနေ့ရက်တွေဟာလှုပ်တင်တာတွေကြီးလှုပ်နေရတဲ့ဘဝတွေကရုန်းထက်ပြီးကိုယ်နှစ်သက်သဘောကျတဲ့အလုပ်ကလေးတွေလှုပ်ခွင့်ရတဲ့နေ့တွေပါ။ဒီလိုရက်ရှိမျိုးကိုအလုပ်ကိုတက်ပြစ်ပင်စင်မယူမချင်းလှုပ်နေရတဲ့ဝင်တန်းတွေအတွက်တစုတစည်းတည်းတစ်ခါမှမရခဲ့ပါဘူး။အဲ့ဒီလိုရခဲ့တဲ့အတွက်လဲဝေးလံတဲ့ဒေသကမိဘရက်ထံပြန်ခွင့်ရခဲ့ကြသလိုနေတဲ့သူတွေအတွက်လည်းကိုယ်အခြေချရာနေရာမှာပြင်ဆင်ယူပြီးနေထိုင်ဖို့အစီအစဉ်တွေပြန်လည်စီစဉ်ဖို့အချိန်အပြည့်အဝရခဲ့ကြပါတယ်။ခရီးထွက်အပန်းဖြေတဲ့သူတွေအတွက်လည်းအပန်းမှမပြေခင်ကတော့ကမျိုးအလုပ်ခွင့်ပြန်ဝင်ရတဲ့အဖြစ်မျိုးမရောက်တော့ပါဘူး။အဓိကကတော့မိသားစုလိုက်ဝန်ထမ်းဘဝနေရာအသီးသီးမှာခွဲခွာတာဝန်ထမ်းဆောင်နေကြတဲ့သူတွေတစ်နှစ်မှတစ်ခါအာရပါရစီစဉ်လုံးလုံးနေခွင့်ရတဲ့အချိန်တွေလည်းဖြစ်နေပါတယ်။စေရဆိုပေမဲ့တစ်ပတ်မှာနှစ်ရက်ပိတ်နေကြရက်နဲ့ပေါင်းလိုက်ရင်ရက်ပိုပိတ်ပေးလိုက်ရတာက၃ရက်ထဲသာဖြစ်လို့၃ရက်ကလေးအတွက်နဲ့ပျော်ရွှင်နေရတဲ့တပြည်လုံးကဝန်ထမ်းမိသားစုတွေရဲ့မျှော်လင့်ချက်တွေကိုမဖြည့်ဆည်းသင့်မှုထင်ပါတယ်။တရင်ကျိုးပိတ်ရက်တွေမှာခွဲခြားတတ်မှတ်ပေးတာကဝန်ထမ်းနေအဖို့စေရတစုတစည်းတည်းပိတ်မှုလို့လူငွေရေးကိစ္စအဝဝလှုပ်ဆောင်ဖို့အချိန်မလုံလောက်နိုင်ပါဘူး။ပိတ်ရက်ချင်းတွေ့ရင်တစုတစည်းတည်းကဝန်ထမ်းအနေအားလုံးနှစ်သက်သဘောကျမဲ့အစီအစဉ်ဖြစ်တယ်လို့ဝန်ထမ်းတွေကိုမိကြည့်ပတ်သက်ရာအလုပ်ကံစီးပွားရေးလုပ်ငန်းများလှုပ်ဆောင်သူတွေကိုလည်းအလုပ်လုပ်မရတဲ့အတူတူတစ်နှစ်မှတစ်ခါရက်ရှည်နားနေခွင့်ရသွားကြပါတယ်။ဒါကြောင့်မို့ရက်ရှည်မပိတ်ခင်ကြိုတင်စီစဉ်စရာကိစ္စတွေကိုစီစဉ်ထားပြီးရက်ရှည်ပိတ်ရက်ကိုတော့10ရက်အတိုင်းပဲထားသင့်ပါတယ်ဗျာ
။အဲ့ဒါကတော့ဂျန်ကင်းမျိုးကဥကျော်လင်းပါ။သူကတော့10ရက်ပဲထားဖို့ပြောပါတယ်။နောက်တဦးကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာပါ။ဥကျော်ရှိန်ပါတဲ့ဆိုတော့မတ်တင်ကြီးထိုက်ကဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။တကြံရုံးပရဲ့လျှော်တာကိုထောက်ခံပါတယ်ရုံးပရဲ့ရှေကြီးကာလမှာဌာနဆိုင်ရာရုံးများနဲ့အဆက်အသွယ်ပြတ်တာနင့်နာပါတယ်အခုလိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုဖိတ်ခေါ်နေရချိန်မှာရုံးတကားတွေအမြဲဖွင့်ထားရပါမယ်ပုဂ္ဂလိကလုပ်ငန်းတွေဟာဌာနနဲ့ဆက်ဆံနေပါတယ်တနှစ်မှာရုံးပရဲ့125ရက်ရှိပါတယ်တနှစ်တာကာလရဲ့၃ပုံတစ်ပုံရုံးပိတ်ထားတာပါဆိုးတာတစ်ခုရှိတယ်ရုံးဖွင့်ပေမဲ့ productive မဖြစ်ပြန်ဘူးရုံးတရုံမှာလူ40ရှိရင်အဓိက10ယောက်ကပဲလှုပ်ရှားနေတာပါရှေးတုန်းကစနေနေ့ဝက်ရုံးဖွင့်နဲ့ကြောင်းတက်ရတယ်
တကြံရုံးပိတ်ရဲ့လျှော့လိုက်ရလို့တခြားမရှိဘူးတဲ့ရုံးပိတ်ရဲ့အစ်စ်တွေဖန်တီးပေးစီရလဲမလို့အဖူတိုင်းပြည်တိုးတက်ခြင်းတော့အလုတ်ကိုတိုးပြီးလှုပ်ကြဖို့ဆွေးနွေးအကြံပြုလိုပါတယ်လို့ရေးထားပါတယ်ရှင်
။အဲဒါကဦးကျော်ရှင်ပါတခါနောက်တူကဘလူးကျွန်းချောင်းဆူမြို့နယ်မှုတွန်းကြီးရွာကကိုထက်အောင်ပါခုနကဦးကျော်ရှင်ကတော့သူကတော့ပိတ်ရဲ့လျှော့တာကိုသူကလက်ခံတဲ့သဘောရေးပါတယ်ကဲ။ကိုထက်အောင်ကရောဘာသဘောထားရှိပါတယ်ဒီခေါက်တော့နားလောက်ပါဖတ်ပြပါ
။ဟုတ်ကဲ့ပါ။တကြံရုံးပိတ်ရက်ကိုလျှော့လိုက်တာအစိုးရအတွက်အဆင်ပြေပင်မလို့ဇာတိနဲ့အဝေးမှာတာဝန်ထမ်းဆောင်နေရတဲ့ဝန်ထမ်းတွေအတွက်ကဒီလိုရက်ရှည်ရုံးပိတ်ရက်ရောက်မှာပဲအိမ်ကိုအေးဆေးပြန်ပြီးမိသားစုနဲ့အတူပျော်ရွှင်အနားယူရမယ်သူတွေအတွက်ဆိုရင်အဆင်မပြေဘူးပေါ့လို့ရည်ထားပါတယ်ရှင်
။ကျေးဇူးတင်ပါတယ်ခင်ဗျာဒါကမူတွန်းကြီးရွာကကိုထက်အောင်ပါဆိုတော့ကိုကလူတွေကြားထဲမှာတော့သဘောထားကမျိုးမျိုးပဲဒါပေမဲ့ဒီ10ရက်ကနေလျှော့ချလိုက်တာကိုသဘောမတူတဲ့လူကတော့များပါတယ်ကျွန်တော်တို့စီပို့တယ်လည်းမှာရည်တွယ်အားဖြင့်ရှင်းကြည့်မယ်ဆိုရင်တော့သဘောတူတဲ့လူကနေပါတယ်သဘောမတူတဲ့လူကများပါတယ်သဘောတူတဲ့လူတွေ10ရက်ကနေပြီးတော့9ရက်လျှော့တော့သဘောတူတဲ့လူတွေရဲ့တူးကြောင်ပြတ်ချက်ကလည်းပဲတော်တော်လေးခိုင်လုံတဲ့သဘောတော်တချို့ဟာဒီမှာတွေ့ရပါတယ်ဆိုတော့မိတို့ပင်ဖြစ်စေအခုပုံစံကြတော့ဒီအမိန်ကြီးကရေစုံမျောမဲ့သဘောဖြစ်သွားပြီလို့ကိုကအလူနာရတယ်လား
ကျွန်တော်တို့ဒီနေ့ထုတ်တဲ့ပေါ်ပြီးဒီနေ့အတွက်ကတော့ထုတ်လိုက်တဲ့အမိကရေစုံပြောသွားတာပေါ့အမိရဲ့သဘောကသူကဒီနေ့မှ9ရက်ပဲတည့်ရအောင်ပါကျုံပြရတာဒီ9ရက်ပဲရှိရမှာသို့တော်ကြလဲအစိုးရဝန်ထမ်းတွေအတွက်ကတော့အုပ်ချုပ်ရေးနီလန်းနဲ့အာအလိုက်ရဲ့9ရက်ဖတ်တိုးပေးရပေါ့လေတော့ဒီစီမံပေးရပေါ့နောက်တစ်ခါပုတ်ပြရဝန်ထမ်းတွေအတွက်လည်းဒါအလုပ်သမားဝန်ကြီးကဒီစီမံနိုင်ပေးရတဲ့ဆေးရရမယ်လို့ဆိုတယ်အဲ့ဆိုတော့ဒီနှစ်မှာတော့ထုတ်လိုက်တဲ့အမေကအဘာမှအကျိုးတရားမှုမရှိဘူးဖြစ်သွားတာပေါ့
ဟုတ်ကဲ့ခင်ဗျာတော်ရမျိုးသိန်းကဘယ်လိုမြင်လဲ
ကျွန်တော်မြင်ရလဲအဲ့လိုပါပဲဗျ။ဟိုဒီနှစ်ကအမှန်တကယ်ကတော့ဟိုအမိန့်လာထုတ်လိုက်ပြီးတော့တကယ်တမ်းကအဲ့ဒီအမိန့်ကိုအကြောင်းပြုပြီးတော့ဟလာအစိုးရပေါ်မှာဝေဖန်တာတွေနောက်အစိုးရရဲ့စီမံခန့်ခွဲမှုအလွဲတွေဒါတွေပေါ်လွင်လာတာလွဲလို့ရှိရင်တကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ဟိုဖြစ်ရောက်မှုအပိုင်းမှာဟိုရှေးဆုံးမျောသွားတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်။ဒါနဲ့ကျွန်တော်တို့အဲ့မှာတစ်ချက်ပေါ်လေးစဉ်းစားဖို့လိုအပ်တာကပုဂ္ဂလိကဝန်ထမ်းတွေရဲ့ဒီကြပိုင်ကွဲမှာ
ခု
မှအခုချိန်မှာအစိုးရနိုင်ငံဝန်ထမ်းတွေကတော့သူကဟလာမူလအတိုင်းဆယ်ရက်လို့သတ်မှတ်ထားပြီနဲ့လို့လက်ရှိအချိန်ဒီနိုင်ငံတဝိုင်းမှာရှိတဲ့ပုဂ္ဂလိကဝန်ထမ်းတွေရဲ့ဒီနေ့မှာဆယ်ရက်အပြည့်ခံစားခွင့်နဲ့ပတ်သက်ပြီးတော့ဟိုအတိအကျအာမခံချက်မရသေးပါဘူးကျွန်တော်အမြင်အားဖြင့်တော့နိုင်ငံဝန်ထမ်းပဲဖြစ်ဖြစ်ပုဂ္ဂလိကဝန်ထမ်းပဲဖြစ်ဖြစ်သူတို့ကနိုင်ငံသားတွေဖြစ်တယ်နိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်မလို့အများပြည်သူအလုံးပိတ်ရက်ကိုဒန်းတူကြီးတူရဖို့လိုအပ်တယ်လို့မြင်တယ
်
အဲ့ဒီအတွက်ကိုနော်နိုင်ငံတော်သမ္မတရုံးကပဲဖြစ်ဖြစ်ဟာလူ့သမားဝန်ကြီးဌာနကပဲဖြစ်ဖြစ်ဟဲ့လားအမိတ်တရက်ထုတ်ပြန်ပြီးတော့တနိုင်ငံလုံးကိုဆွမ်းခြုံနိုင်တဲ့မကျညာချက်အမိတ်မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်ကျုပ်ရဲ့ဆယ်ရက်အပြည့်အဝရဖို့အတွက်
ဟုတ်ကဲ့ဒါကတော့သမ္မတနိုင်ငံတော်အစိုးရကမင်းထုတ်တာတော့အလုံးနဲ့ဆိုင်ပြင်းတာပေါ့ဗျာနော်ဟိုတချို့အစိုးရဝန်ထမ်းကတော့ဒီလိုအလို့သမားတွေကတော့ဒီလိုပုဂ္ဂလိကဝန်ထမ်းကတော့ဒီလိုဆိုလို့တော့ဘယ်နိုင်ငံမှာမှလုပ်လို့မရှိသလိုလုပ်တဲ့နိုင်ငံရဲ့ဥချိုးရင်းနဲ့ပတ်သက်လို့စီမံခန့်ခွဲရေးနဲ့ပတ်သက်လို့မေးခွန်းထုတ်တာလည်းတဘာဝကြောင့်လို့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့အေးမြတ်သူဆိုတဲ့သောတာရှင်ရဲ့အမြင်ကိုအခုနားထောင်ကြည့်အောင်ပ
ါကျွန်မက NLD ပါတီကိုအားပေးထောက်ခံနေသူတစ်ယောက်ပါဒီနေ့တကြံရုံးပည့်ရဲ့လျှော့တဲ့ကိစ္စကိုအပြင်းထန်ကန့်ကွက်ပါတယ်အခုဆိုကျွန်တော်တို့ရွာကနေရန်ကုန်ကိုအလုလာလို့ကြားတဲ့သူတွေကတကြံရုံးပည့်ရဲ့မှာရွာကိုပြန်ကြဖို့တွတ်ဆုံနေကြပါပြီကျမတို့တွေကရန်ကုန်မှာတစ်နှစ်လုံးအလုပ်လုပ်ကြရပြီးတကြံရုံးပိတ်ရက်ရောက်တော့မှမွေးရက်ရွာကိုတခဏပြန်ကြရတာပါအခုလိုရုံးပိတ်ရက်၅ရက်ပဲတက်မလာရင်အကျိုးနေ့ကားစီးပြီးပြန်မယ်နောက်နှစ်ဆန်းတစ်ရက်နေ့ကိုပြန်လာမယ်ကြားထဲမှာကျမတို့ရွာမှာနေရမယ့်အချိန်က၃ရက်ပဲရှိပါတော့တယ်ဒီတိုင်းသာဆိုရင်တော့အဆင်ပြေနိုင်စရာနည်းနည်းလေးမှမရှိတော့ပါဘူးကန့်ကွက်ပါတယ်အပြင်းထန်ကိုကန့်ကွက်ပါတယ်ကားလက်မဲ့ကိစ္စကိုလည်းပြောစင်ပါတယ်ကျမတို့ရင်းနှံချောင်းမြို့ကိုတကြံရုံးပိတ်ရက်ပြန်ရင်အသွားအပြန်3,000-6,000 ရှိပါတယ
်။ဒါမဲ့လူတွေအတွက်ဒီကားကကအင်မတန်ဈေးကြီးတယ်လို့ကျွန်တော်နားလည်မိပါတယ်။ဒါကသောတာရှင်အေးမြတ်သူ Facebook ပေါ်မှာဆွေးနွေးထားတာကို Marketing Future ကဖတ်ပြပေးထားတာပါ။နောက်သောတာရှင်တူ Sign Hand Case ဆိုတဲ့ရှမ်းပြည်ကသောတာရှင်တူဆွေးနွေးထားတာအတော်လေးစိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်။ကိုကတော့ဒေါ်တော်မျိုးတင်တို့အတန်လေးဟိုနားထောင်ပေးကြပါအောင်။10မိနစ်နဲ့9စက္ကန့်ရှိပါတယ်။သူဆွေးနွေးထားတာလေးကလည်းနည်းနည်းထူကြပါတယ
်။အပြေအဝမရရှိကြလို့ဖြစ်ပါတယ်။အလို့သမားတယောက်အတွက်တစ်နှစ်ပတ်လေလုတ်သက်ခွင့်လာစာနဲ့ခွင့်ခံစားခွင့်သာရရှိမယ်ဆိုရင
်အဓိကမှာဒီဥစ္စာကတခြားတောတာရှင်ဆွေးနွေးထားတာပါကျွန်တော်ကအခုဒီရှမ်းပြည်ကတောတာရှင်ဆိုင်းဟန်ကျွန်တော်တို့ကလည်းအချိန်ကသိမရှိတော့ဘူးဆိုတော့ရှမ်းပြည်ကတောတာရှင်ဆိုင်းဟန်ကိစ္စရဲ့ဆွေးနွေးချက်ကိုကျွန်တော်ဖွင့်ပြပေးချင်တာပါ10မိနစ်90စက္ကန့်နော်ပြန်နှံထောင်ကြည့်ပါဦးခင်ဗျာ
တကြံရုံးပိရက်ကိုငားရထားတာကောင်းပါလေတချိန်နဲ့ဆယ်ရက်စက်တိုက်ဆိုတော့တိုင်းပြည်တွေတိတ်မကောင်းပါဘူးကျွန်တော်အမြင်ကတော့ပြည်နယ်တွေကိုလည်းတိကျဆိုးရရုံးပိရက်တွေရှိသေးကြမှာလေဒါမှပြည်တော်စုသဘောပူဆောင်လာမှာပါတချို့သောရုံးပိရက်တွေကပြည်နယ်မှာရှိတဲ့တိုင်းရင်းသားတွေနဲ့လုံးဝမသက်ဆိုင်သလိုဖြစ်နေပါလေဥပမာကရင်တိုင်းရင်းသားမရှိတဲ့ပြည်နယ်တွေမှာကရင်နေသိကူဆိုပြီးတော့ရုံးပိရက်ထားပေးရပါလေကိုပြည်နယ်ကိုလူမျိုးနဲ့သက်ဆိုင်တဲ့နေသူနေမြက်ကြတော့အစိုးရကအတိအမဖြူမပေးပါဘူးရှမ်းပြည်နယ်မှာဆိုရင်ဖေဖော်ဝါရီလ9ရက်နေ့မှာကြောက်တဲ့ရှမ်းပြည်မျိုးသားနေခေါ်ရှမ်းပြည်နယ်နေကိုအစိုးရရုံးပိရက်အနေနဲ့ရှိသင့်ပါပဲတခြားပြည်နယ်တွေလိုက်ပြီးတော့ပိတ်ဖို့မလိုပါဘူးအရင်ဖြစ်အစိုးရခေတ်ကဆိုရင်ရှမ်းပြည်မျိုးသားနေခေါ်ရှမ်းပြည်နယ်နေကိုလွတ်လပ်လပ်ကျင်းပခွင့်တော့မရခဲ့ပါဘူးရှမ်းပြည်စည်းလုံးမှာမလိုလားလို့ထင်ပါတယ်ရှမ်းပြည်နယ်မှာတိုင်းရင်းသားမျိုးနွယ်စုများပြားတဲ့အတွက်ရှမ်းပြည်နယ်မျိုးသားနေကိုလွတ်လပ်လပ်တရားဝင်ပြည်နယ်ရုံးပိတ်ရက်တစ်ခုအနေနဲ့ကျင်းပခွင့်ရခြင်းဖြင့်ပြည်နယ်အတွင်းမှာစီလုံးညီညွတ်မှုကိုပြန်လည်ပြသနိုင်မယ်နေဖြစ်လာမှာပါအမျိုးသားရင်ကြားစီဖော်ဆောင်တဲ့နေရာမှာတိုင်းရင်းသားတွေရဲ့ခံစားချက်ကိုထင်ရတဲ့ပြည်နယ်အစိုးရပိတ်ရက်တရားစီတရားဝင်သတ်မှတ်ပေးခြင်းကလည်းအပေါင်းလက္ခဏာဆောင်တဲ့လုပ်ရဖြစ်ပါလေ
အမျိုးသားပြန်လည်တင်မြတ်ရေးဆိုတဲ့အခြေခံအောက်မှာစဉ်းစားဆွေးနွေးသွားတာစိတ်ဝင်စားစရာကောင်းတယ်လို့ကျွန်တော်ထင်ပါတယ်တခါဒီကနေ့ပြည့်ပြည့်ခဲ့တဲ့တွတ်တော်ရင်ပြည့်ပြည့်တစ်ခုနဲ့လည်းတော်တိုက်ဆိုင်တယ်လို့ကျွန်တော်ဒီတော်တော်ရှင်ရဲ့ဆွေးနွေးချက်လေးကိုဖွင့်ပြတာပါဆိုတော့ကိုဘွားတို့တော်တော်ရင်မျိုးတင်တို့ပြည်နယ်တစ်ခုချင်းစီမှာဟလာပိတ်ရက်တစ်ခုစီတက်ဆိုင်ရာပြည်နယ်လိုက်သတ်မှတ်ပေးဖို့ရှိဖို့ကောင်းတယ်ဆိုတာလည်းပဲစိတ်ဝင်စားစရာကောင်းတဲ့စဉ်းစားနည်းတစ်ခုလို့ကျွန်တော်တို့ယူဆပါတယ်ဗျာဆိုတော့ကိုကကျွန်တော်တို့အချိန်1မိနစ်လောက်ကျန်ပါတယ်တယောက်ကို minute ဝက်စီလောက်ကိုကနဲ့တော်တော်မျိုးတင်နဲ့နောက်ဆုံးမှတ်ချက်လေးပြောပါဒီဖြည့်ရက်ကနေပြီးတော့အစိုးရအနေနဲ့ဘယ်လိုသင်ခန်းစာယူသင့်တယ်လို့ကိုကပြောချင်ပါလဲ
အဓိကတော့ဒုတိယပြည်မြောက်တဲ့အစိုးရဖြစ်တဲ့အတွက်အစိုးရရဲ့စုံထက်ချက်တိုင်းမှာလူတို့ကထောက်ခံလေးဖို့လိုအပ်ပါတယ်အခုဆိုရင်ဒီကိစ္စကအလင်းတူအစိုးရတည်းစုံချက်တဲ့တဲ့ဆုံးဖြတ်ချက်တွေအတွက်အစိုးရရဲ့ဆုံးဖြတ်ချက်အပေါ်မှာလူတို့ကနားမလည်စိတ်ဆုံးထွေးပြီးတော့အစိုးရအပေါ
်ဟုတ်ကဲ့
ထောက်ခံမှုကြားသိစေရတဲ့ကျွန်တော်တို့ဒီကိစ္စမျိုးကိုအစိုးရအနေနဲ့အလေးနဲ့ထားပြီးတော့သုံးသပ်ပြပါလေကိစ္စရတိုင်းမှာလူတို့ရဲ့သဘောထားကိုရယူဆောင်ရွက်ပြီးမှဆုံးဖြတ်သင့်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာဒေါက်တာမျိုးသေးစက္ကန့်အစိတ်ရပါမယ်
အဲကျွန်တော်ကတော့ဒီအစိုးရအနေနဲ့ပေါ့လေအဲလာမယ့်ကာလတွေမှာနော်လူထုနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအချက်အလက်ပေါ့လေဘက်ပေါင်းစုံကနေအချက်အလက်အမြင်သဘောထားတွေကိုစုစည်းပြီးတော့မှနော်အများပြည်သူရဲ့စံထားနဲ့
ဟုတ်ကဲ့
အများဆုံးကိုက်ညီနိုင်မဲ့ဆုံးဖြတ်ချက်မျိုးတွေကိုချမှတ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒါမျိုးသိရင်
လိုက်ရုံးပေးချက်သတ်မှတ်ပြီးလို့ကိစ္စကလေရုံးပေးတယ်ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီနေ့ဆွေးနွေးပေးသူတွေအားလုံးတရေပါဝင်ဆွေးနွေးသူနောက်ထောင်သူတို့တော့ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ခလုတ်သူမှပြင်ပြရတဲ့သူကိုကြကြောတန်းစီစဉ်ပြင်ဆင်တဲ့တရားလေးလိုင်းရှင်လင်းခန်းကိုကြားခဲ့ရပါရှင်ခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းတိုမီတာ3051တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုတော့နောက်ဆုံးရထိတ်တန့်တဲ့အချင်းချုပ်ကိုမတ်တင်ငယ်ထိုက်ကပြောပြပေးပါအောင်ဥပမာကဲလို့လူသိများတဲ့အခချင်းခွေသက်သာတဲ့ကျန်းမာရေးပြုစုဆောင်ရှားမှုဥပဒေကိုအစားထိုးဖို့ Republican Party ကအစိုးပြုတဲ့အစီအစဉ်ကိုလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့လာမယ့်နှစ်အတွင်းလူပေါင်း14သန်းလောက်ကျန်းမာရေးအာမခံဆုံးရှုံးလိမ့်မယ်လို့ CBO လို့ခေါ်တဲ့လွှတ်တော်ဆိုင်ရာဘတ်ဂျက်အသုံးစရုံကပြောဆိုလိုက်ပါတယ်။ဥရောပသမ္မတတဲကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးလုပ်ငန်းစဉ်ကိုဒီလမလခုံပိုင်းမှာစတင်မယ်လို့ဝန်ကြီးချုပ်ထရီဇာမေကအောက်လွှတ်တော်ကိုဒီကနေ့ပြောဆိုပါတယ်။ဥရောပသမ္မတအဖွဲ့ဝင်အဖြစ်ကနေဘလို့နှုတ်ထွက်ရမယ်ဆိုတာကိုပြဋ္ဌာန်းထားတဲ့ EU သဘောတူစာချုပ်ရဲ့အပိုင်90ပါပြဋ္ဌာန်းချက်အတိုင်းဒီလကုန်မှာစတင်မယ်လို့ဝန်ကြီးချုပ်မေကပြောဆိုသွားတာဖြစ်ပါတယ်။တူရကီနဲ့နယ်သာလန်ကြားတန်တမာရေးရညှင်းပွားမှုတွေရှိနေချိန်မှာပဲဥရောပနိုင်ငံတွေမှာတူရကီအနေနဲ့လူစုလူဝေးပွဲတွေမလုပ်ဖို့ဥရောပသမ္မတရဲ့ကန့်ကွက်မှုကိုတူရကီကပယ်ချပါတယ်။နယ်သာလန်အစိုးရအနေနဲ့တူရကီနိုင်ငံခြားရေးဝန်ကြီးကိုနယ်သာလန်နိုင်ငံထက်ဝင်ခွင့်မပေးခဲ့တဲ့အပြင်နောက်ထပ်ဝန်ကြီးတယောက်ကိုလည်းတူရကီကရွှေ့ပြောင်းဝင်ရောက်သူတွေနဲ့အတူလူစုစုဝေးပွဲတွေမလုပ်နိုင်အောင်ဟန့်တားတဲ့အနေနဲ့တိုင်းပြည်ကနေနှင်ထုတ်ခဲ့တာကြောင့်နယ်သာလန်နိုင်ငံတွေကိုနာဇီတွေလိုပြုမှုသူအဖြစ်တူရကီသမ္မတကအပြင်းထန်ဝေဖန်ခဲ့တာဖြစ်ပါတယ်။လေပြင်းစစ်တပ်ရဲ့ခေါင်းဆောင်ခါလီဖာဟပ်တာဦးဆောင်တဲ့တပ်ဖွဲ့တွေကရေနံတင်ပို့ရာစစ်ကမ်းမြို့ Ras Lanaf ကိုပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်တွေဆင်နွှဲနေပါတယ်။ဂျီဟတ်အစွန်းရောက်အဖွဲ့ဘန်ဂါဇီကာကွယ်ရေးတပ်ဖွဲ့တို့သိမ်းပိုက်ထားတာလည်းဖြစ်ပါတယ်ရှင်။
Today, Jinjo Gomatangi Taiga Pyopya Pekerawa, Dinya Dwe, Sisin Tolo Yemuga Makin Pyudwe Pyubi, Sabai Sanya Engineer Garo Mikhail Dubensky Pyapare, Fuyo American at the Minute Kim Nyamawala Sisingo, Nima Sano Chimene Chowna Yane Kunanaiti, Lindomida Nesale Kilohats Tine Tite Tonya, Lindomida Lise Kilohats Kunle Tongze, Lindomida Lise Shi Kilohats Chautishinga, Lindomida Naze Kilohats Nakungangane Lamida Tiakuze Kilohats Singa, Kungarukane Panyuna Sinaimare, Potashimiani, Nema Pidu Pida Bangsha Mashula Mazeshin, Fuyo ego apena sine tele tu be jesu tin mare chuma nang lao ba
This program has come to you from the Voice of America, Washington.